Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ29ရက်တောက်ကြနေ့ညနေခင်း6:00 AM စီစဉ်တွေကိုလိုင်းတိုမီတာ19.25ရုပ်ကနေတိုက်ရိုက်ထုတ်လင်းနေပါပြီ။ကျမနှောင်းလာဝါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ဆက်ပေးမှာပါ။Roman Catholic ဘာသာဝင်တွေရဲ့အကြီးအကဲပုပ်ယဟမင်းကဒီလူမျိုးနွယ်စုအလိုက်အစွဲထားမှုတွေကိုရှောင်ကျဉ်ဖို့တိုက်တွန်းလိုက်တာ။နောက်ဒီမြန်မာနိုင်ငံမှာစီးပွားရေးချက်တွင်လုံခြုံသွားနိုင်မှုထိုင်းစီးပွားရေးလုပ်ငန်းရှင်တွေကဆန္ဒရှိနေတာဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ရွေးကောက်ပွဲအပြီးအစိုးရတယ်လက်ထက်မှာမီဒီယာနဲ့ပြည်သူတွေအတွက်အရေးပါတဲ့ဥပဒေနဲ့ဤဥပဒေတွေထွက်ပေါ်လာဖို့ဘာကြောင့်မျှော်လင့်နေကြပါသလဲ။
ပေါ်မှာပြမှာကကျွန်တော်တို့ဒီရေဒီယိုဟိုကတော်တော်ကိုအရေးကြီးတယ်လေအဲ့တော့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဆိုတော့ပုံပြအရေးကြီးတယ်ကျွန်တော်တို့ဒေသတွေမှာအများစုကနေပြီးတော့ကျွန်တော်တို့ဟိုပါတချို့ကဆက
်မ BNI ရဲ့ director ကိုခိုင်မြတ်ကျော်ကပြောတော်တာပါရှင်ပြည်စုံကတော့နောက်ပိုင်းမှာတင်ပြသွားမှာပါဒါအပြင် NLD ပါတီကောင်းဆောင်သူဦးဖြစ်တဲ့ဦးညံဝင်းရဲ့ဂျပန်ခီးစဉ်နောက်ဆုံးသတင်းနဲ့ဒီကနေ့မှာပဲစကိုင်းတိုင်းထက်မှာပြင်းအား9.5အဆင့်ရှိတဲ့ငလင်လှုပ်သွားတဲ့အခြေအနေနဲ့အတူဖက်ကန်ဒေသမှာဘာကြောင့်ဌာနတွေပြနေကြတယ်လဲဆိုတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ရွေးကောက်ပွဲအထူးစီစဉ်ဖြစ်တိုးချက်ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တွေမေးမြန်းခန်းတဲ့သတင်းဆောင်မတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့တောက်ကြနေနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့မိုက်အင်ဂျင်နိုင်တို့ကပြောပြပေးကြပါအောင်ရှင်
။ Roman Catholic ဘာသာဝင်ရဲ့အကြီးအကဲပုပ်ယဟမင်းကြီး Francis ကလူမျိုးနွယ်စုအလိုက်အစွဲထားမှုကိုရှောင်ကျဉ်ဖို့နဲ့စင်စင်ဆာဆာရွေးချယ်မှုပြုလုပ်ကြဖို့ကညာလူငယ်တွေကိုတိုက်တွန်းလိုက်ပါတယ်။ခွေခွေချာချာနဲ့ခက်ခဲတဲ့လမ်းကိုရွေးမလားဒါမှမဟုတ်ကိုကိုရိုင်းကနောက်ဒီခက်ခဲတွေကိုကြော်လာနိုင်တဲ့အခွင့်အလမ်းတွေကိုရွေးချယ်မလားဆိုတော့လမ်းနဲ့လမ်းမှာဘယ်လမ်းကိုကိုကလိုချင်တာပါလဲလို့ပုပ်ယဟန်မင်းကြီး Francis ကပြောပါတယ်တောင်းနဲ့ချီတဲ့ငယ်ရွယ်သူအာဖရိကန်လူငယ်တွေကိုကင်ညာနိုင်ငံကကဆာရနီအားကစားရုံမှာပုပ်ယဟန်မင်းကအခုလိုပြောသွားတာပါဒါအပြင်အကြမ်းဖက်မှုလက်ဆမှုနဲ့ပတ်သက်တဲ့သူတို့ရဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့လဲဆူတောင်းမှုနဲ့အကြမ်းဖက်မှုလုပ်ရက်တွေကိုရှောင်ရှားဖို့လဲပြောဆိုပါတယ်အခမ်းအနားပြည်ဆုံးပြီးနောက်ကညာနိုင်ငံကကက်သလစ်ဘုန်းတော်ကြီးတွေနဲ့အားကစားရုံမှာပဲတွေ့ဆုံပြီးလေးစိတ်ကိုထွက်ခွာခဲ့ပါတယ်။ပိုယဟန်မင်းဟာကညာနိုင်ငံကယူဂန်နာကိုတွားရောက်မှာဖြစ်ပြီးစနေနေ့မှာတော့ယူဂန်နာမှာရှိနေမှာပါ။အဲဒီနောက်တင်းငွေနေနေမှာဗဟိုအာဖရိကသမရနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ခင်ဗျာ။
ဂျာမနီနိုင်ငံကိုအကြီးအကျယ်တိုက်ခိုက်ဖို့စီစဉ်နေသူတွေလို့တန်တရားရှိသူနှစ်ဦးကိုဘာလီမြို့မှာဒီကနေ့ဖမ်းဆီးလိုက်ပါတယ်။အန်ဒီရဲ့ပေးလာနိုင်ခြေရှိတဲ့အပေါ်မှာရာဇဝတ်သားတွေကိုကင်တွယ်တဲ့ဘာလင်ရဲတပ်ဖွဲ့နဲ့အစိုးရရှေ့နေရုံတို့ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့လည်းဘာလင်ရဲတပ်ဖွဲ့ပြောခွင့်ရစတီဖန်ရက်လစ်ကပြောပါရယ်တန်တရားဖြစ်ဖွယ်အခြေအနေတွေတွေ့ရှိခဲ့ရတာကြောင့်တပ်တွေအချက်လက်တွေကိုပုံမစုဆောင်းနိုင်ဖို့အစ္စလာမ်ယဉ်ကျေးမှုဌာနတစ်ခုကိုဝင်ရောက်ရှာဖွေဖို့ဆုံးဖြတ်ခဲ့ပြီးအဲ့ဒီမှာအသက်28နှစ်အသက်46နှစ်အရွယ်အမျိုးသားနှစ်ဦးကိုဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းသူကပြောပါရယ်အခုဖမ်းဆီးထားသူတွေရဲ့ကားတွေကတန်တရားဖြစ်ဖွယ်ရာပစ္စည်းတွေကိုစစ်ဆေးနေတယ်လို့လည်းရဲတပ်ဖွဲ့ကပြောပါရယ်လောလောဆယ်အထိကတော့ဘာလီမြို့မှာအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်နေတဲ့အနေအထားတော့မတွေ့ရသေးဘူးလို့ရဲကပြောပါရယ်ပြင်သစ်နိုင်ငံပါရီမြို့တော်မှာဒီလာတွင်လူ130ကျော်တိုက်ဆုံးခဲ့ရတဲ့ပြစ်ခတ်မှုတွေနဲ့ဘုံခွဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဥရောပအာဏာပိုင်တွေကလုံခြုံရေးတတိအကြီးအကျယ်ထားဆောင်ရွက်နေကြတာဖြစ်ပါရဲ့ရှင
်။ဘယ်လ်ဂျီယံနိုင်ငံမျိုးတော်မှာ9ရက်ကြာလုံခြုံရေးအဆင့်အမြင့်ဆုံးသတ်မှတ်ပြီးတဲ့နောက်အခုခါမှပြန်လည်ရှော့ချလိုက်ပါရယ်။တိတိကျကျနဲ့ရှင်းရှင်းလင်းလင်းပြောရရင်တော့ဒီလုံခြုံရေးအဆင့်3ရက်အတိတ်ပဲကတိုက်ခိုက်လာနိုင်မှုဖြစ်နိုင်ခြေရှိပြီးလက်တွေ့ဖြစ်လာနိုင်တာကိုဆိုလိုပြီးဒီ OCAM အဆင့်4ကနေ3ကိုရှော့ချလိုက်တဲ့နောက်ွယ်ကအချက်ဟာတိုက်ခိုက်လာနိုင်ခြေရှိနေစေဖြစ်တယ်လို့ယုံကြည်ရပေမဲ့တခြားအချက်လက်တွေကိုကြည့်လိုက်ရင်တော့ဒီလိုတိုက်ခိုက်လာနိုင်တဲ့အနေအထားမရှိတော့ဘူးလို့ Belgium ဝန်ကြီးချုပ် Charles Michel ကပြောပါရယ်။ Brussels မြို့တော်မှာလုံခြုံရေးဆက်လက်တိုးမြင့်ထားပြီးမြို့တော်တဝန်းလုံခြုံရေးတပ်ဖွဲ့ဝင်တွေဟာစောင့်ကြပ်ကြည့်ရှုနေတယ်လို့လည်းဝန်ကြီးချုပ်ကပြောပါရယ်။နိုဝင်ဘာ13ရက်နေ့ကပါရီမြို့မှာတိုက်ခိုက်မှုတွေလှုပ်ခဲ့တယ်လို့ပြင်သစ်နဲ့ Belgium အကြမ်းဖက်သမားတွေကနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာနိုင်တယ်ဆိုတော့စိုးရိမ်ပူပန်မှုတွေကြောင့်လုံခြုံရေးတင်းကျပ်ထားတာပါ။ပါရီမျိုးကတိုက်ခိုက်မှုအတွင်းပါဝင်ခဲ့တယ်ဒါမှမဟုတ်ကူညီခဲ့တယ်လို့တန်တရားရှိနေတဲ့ဘယ်လ်ဂျီယံနိုင်ငံသားတဦးကိုတော့ဘယ်လ်ဂျီယံအာဏာပိုင်တွေကလိုက်လံရှာဖွေနေပြီးအခုအခါမှာတော့ရဲတွေကလူ၅ဦးကိုအကြမ်းဖက်မှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားပါတယ်ခင်ဗျာ
UAE RS စော်ဘားမြားနိုင်ငံရဲ့အဘူဒါဘိုင်းမြို့တော်မှာပထမဆုံးတရားဝင်အဖြစ်အစ္စရေးနိုင်ငံရဲ့အစိုးရဆိုင်ရာကိုယ်စားလှယ်အဖွဲ့ရုံးခန်းဖွင့်လှစ်မှာဖြစ်တယ်လို့တောက်ကြနေ့ကအစ္စရေးအစိုးရအရာရှိတွေကြေညာခဲ့ပါတယ် IRENA ခေါ်နိုင်ငံတကာပြန်လည် ပြည့်ဖြိုးမြဲစွမ်းအင်အေဂျင်စီအတွက်အစ္စရေးကိုယ်စားလှယ်အဖွဲ့အနေနဲ့ရုံးခန်းဖွင့်ဖို့ပြင်ဆင်နေတာဟာနောက်ဆုံးအဆင့်ရောက်နေပြီလို့လည်းအစ္စရေးတန်ရာရှိတွေရဲ့ပြောဆိုချက်တွေကိုကူကပြီးအစ္စရေးနိုင်ငံထုတ်ဟာရစ်စ်သတင်းစာမှာဖော်ပြထားပါတယ်။အစ္စရေးကိုယ်စားလှယ်ရုံးဖွင့်လှစ်မဲ့ကိစ္စနဲ့ပတ်သက်လို့ UAE အရာရှိတွေကတော့တစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိခဲ့ပါဘူး။တရားဝင်တန်တမာရေးအဆက်ဆက်မရှိတဲ့ Israel နဲ့ UAE နှစ်နိုင်ငံကြားမှာတော့ဒီကိုယ်စားလှယ်အဖွဲ့ရုံးကလှုပ်ဆောင်မှုမရှိပေမဲ့ IRENA အတွက်ပဲတန်တမာရေးအရာဆောင်ရွက်မှာဖြစ်တယ်လို့ Israel အရာရှိတွေကပြောပါရယ်။Egypt, Jordan နိုင်ငံတွေကလွဲပြီး Israel ဟာသူ့ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့တရားဝင်တန်တမာရေးထူထောင်မှုမရှိပေမဲ့လို့လဲမကြာသေးခင်နှစ်တွေအတွင်းမှာအာရက်ခေါင်းဆောင်တွေနဲ့နောက်ွယ်မှာတွေ့ဆုံပြီးပူးတွဲအလုပ်လုပ်နေတာတွေကိုတန်တမာနီးလန်းကတဆင့် Israel ကတိုးမြင့်ဆောင်ရွက်နေပါတယ်ရှင်
ဒီကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
သောကြာနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြင်ညာနေပါတယ်။စကိုင်းတိုင်းမုံရွာမြို့နယ်အနောက်မြောက်ဘက် 52 ကီလိုမီတာအကွာဝေးမှာ 5.5 ပြင်းအားရှိတဲ့ငလျင်ဒီကနေ့မနက်စောပိုင်းကလှုပ်ခတ်သွားတယ်လို့ American ဘူမိတိုင်းထွက်ရေးဌာနကထုတ်ပြန်ပါတယ်။မြေအောက် 22.42 ကီလိုမီတာကိုဗဟိုပြူပြီးဒေသစံတော်ချိန်မနက်တနားီခွဲလောက်ကလှုပ်ခတ်သွားတာလို့စင်ဝါသတင်းဌာနကဆိုပါတယ်။ထိုင်းစီးပွားရေးလုပ်ငန်းတွေအိန္ဒိယချင်းမြန်မာနိုင်ငံထဲမှာချဲ့ထွင်လုပ်ကင်သွားနိုင်ဖို့အတွက်စီးပွားရေးလုပ်ငန်းရှင်တွေကထိုင်းဆိုရကိုကူညီပံ့ပိုးပေးဖို့ဆန္ဒရှိတယ်လို့ထိုင်းကုန်သည်ကြီးများအသင်းတက်သူ AEC မဟာဗျူဟာဌာနကပြောဆိုတာကိုထိုင်းနိုင်ငံဘန်ကောက်ပို့သတင်းစာမှာဒီကနေ့ဖော်ပြထားပါတယ်တရုတ်နဲ့ VNN အစိုးရတွေကတခြားနိုင်ငံတွေမှာလှုပ်ဆောင်ခဲ့တဲ့လိုမျိုးထိုင်းနိုင်ငံအနေနဲ့လည်းအိန္ဒိယမြန်မာနိုင်ငံထဲမှာစီးပွားရေးလုပ်ငန်းတွေတိုးချဲ့လုပ်ကင်သွားနိုင်ဖို့ထိုင်းဝန်ကြီးချုပ်ဒါမှမဟုတ်ဒုဝန်ကြီးချုပ်ကိုရိုင်းဦးဆောင်ပြီးတရားဝင်အခီးစဉ်တွေစီစဉ်သင့်တယ်လို့ AEC မဟာဗျူဟာဌာနအကြီးအကဲပစဒီပိုဆာရမ်ကပြောပါရယ်ထိုင်းနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကြားအချက်အလက်အပြန်လဲဖလှယ်မှုတွေနဲ့တရားဝင်စီးပွားရေးခီးစဉ်တွေကနေနှစ်နိုင်ငံကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လာအောင်ဆောင်ရွက်နေမှာဖြစ်တယ်လို့လည်းသူကပြောပါရယ်မြန်မာနိုင်ငံတွင်းမှာထိုင်းစီးပွားရေးလုပ်ငန်းတွေမချက်ထွင်နိုင်ပဲဖြစ်နေရတာဟာမြန်မာနဲ့ဆက်ဆံရေးပြတ်တောက်နေတာကြောင့်အဓိကဖြစ်တယ်လို့လည်းထောက်ပြတာရှိပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လာရင်ထိုင်းဆိုရဟာကိုယ့်ဘက်ကဥဆောင်ချင်းကတာမျိုးလုပ်လို့မရှိဘူးလို့လည်းသုံးသပ်သူတချို့ကပြောပါတယ်။မကြသေးခင်နှစ်ပိုင်းတွေကဆလို့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေရှိလာခဲ့ပြီးတဲ့နောက်အရင်စစ်ဆိုရလက်ထက်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တံခတ်ပိတ်ဆို့မှုတော်များများပြန်လည်ရုပ်သိမ်းခဲ့သလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလည်းအရင်ကတည်းကစာရင်ပိုးများလာခဲ့ပါတယ်ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအမဲပြတ်တက်နိုင်ရခဲ့တဲ့အပေါ်နိုင်ငံတကာကအတိမတ်ပြုပြောဆိုတာတွေအများပြားရှိခဲ့ပြီးတဲ့နောက်အမိမဲစင်တင်သွင်းခံထားရတဲ့မြန်မာကုမ္ပဏီတွေကိုအမေရိကန်ကအစိုးရနဲ့ကဖယ်ရှားပေးနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေနဲ့မြန်မာနိုင်ငံတွင်းအမေရိကန်စီးပွားရေးလုပ်ငန်းတွေပုံမဝင်အောင်လုပ်ကင်နိုင်တော့မယ်ဆိုတဲ့မျှော်လင့်ချက်တွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာကြာသပတေးနေ့ညနေပိုင်းကရှီယာဘလီကျောင်းထဲကိုစီးနှင်းဝင်ရောက်ပြီးပြစ်ခတ်ခဲ့တဲ့တနက်သမားတွေကိုခြေအားခံလိုက်ပြီးဖမ်းဆီးဖို့ရဲတပ်ဖွဲ့ကစူးစမ်းနေပါတယ်။ဒီအကြမ်းဖက်မှုကြောင့်အမျိုးသား2ဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာ IS Islamic စစ်သွေးကြွအုပ်စုတွေရဲ့လက်ချက်ဖြစ်တယ်လို့အစိုးရ Islamic အုပ်စုတွေရဲ့ Internet Online လှုပ်ရှားမှုတွေကိုစောင့်ကြည့်နေတဲ့ American ပြည်ထောင်စုအခြေစိုက် Site ထောက်လန်းရေးဝန်ဆောင်မှုအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဘလီစီယာတအူးတည်ဆုံးခဲ့ပြီးဒံယာရသူ၃ဦးဟာလည်းဆေးရုံမှာစိုးရိမ်နေရတဲ့အခြေအနေရှိနေတယ်လို့ပြည်တွင်းရုပ်သံသတင်းတွေကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစ္စလာမစ်အစွန်းရောက်စစ်သွေးကြွတွေတိုးလာနေပြီလားဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေရှိနေချိန်မှာပဲဒီအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တာပါရှင
်လာမယ့်2016ရီယိုမြို့မှာကျင်းပမယ့်နွေရာသီအိုလံပစ်အားကစားပွဲအပါအဝင်နိုင်ငံတကာပြေးခုံပြေးအားကစားပွဲတွေမှာရုရှားအားကစားသမားတွေပါဝင်ခွင့်ပိတ်ပင်ခံလိုက်ရပါတယ်ရုရှားပြေးခုံပြေးအားကစားသမားတွေဟာအစိုးရကိုယ်တိုင်ကတရားမဝင်စီတုံဆွဲဖို့အားပေးတဲ့အစီအစဉ်မှာပါဝင်နေကြတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပြီးတဲ့နောက်ကမ္ဘာအားကစားအသင်းကြီးတစ်ခုဖြစ်တဲ့နိုင်ငံတကာပြေးခုံပြေးအဖွဲ့ချုပ်ကရုရှားပြေးခုံပြေးကစားသမားတွေကိုနိုင်ငံတကာပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ခွင့်အကန့်အသတ်မရှိပိတ်ပင်လိုက်တာပါအခုလိုပိတ်ပင်လိုက်တယ်ဆိုတာကိုတော့မော်နာကိုမြို့မှာကောင်စီအစည်းအဝေးတည့်ရကျင်းပပြီးမှနိုင်ငံတကာပြေးခုံပြေးအဖွဲ့ကကြာသပတေးနေ့မှာအတည်ပြုပြောကြားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ရုရှားပြေးခုံပြေးအဖွဲ့ချုပ်ကကြားနာစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုတာမျိုးလည်းမရှိဘူးလို့နိုင်ငံတကာပြေးခုံပြေးအဖွဲ့ချုပ်ကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတအိုဘားမားနဲ့မိသားစုတွေကျေးဇူးတော်နေ့ဆင်နွှဲနေချိန်မနေ့ကကြာသပတေးနေ့ကအိမ်ဖြူတော်ခြံဝင်းကိုခုံကျော်ဝင်ရောက်ခဲ့တဲ့အမျိုးသားတအူဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။အမေရိကန်အလံကိုကိုမာပတ်ထားတဲ့ဂျိုးဆက်ကပူတိုဟာခြံစည်းရိုးကိုခုံကျော်ပြီးမကြခင်မှာပဲလုံခြုံရေးအထူးတပ်ဖွဲ့တွေရဲ့ဖမ်းဆီးတာကိုခံခဲ့ရပါတယ်။သူဟာဖိုင်ရက်တစ်ခုကိုလက်မှာကင်ထားတယ်လို့လည်းမျက်မြင်တွေ့သူတွေကပြောပေမယ့်အထဲမှာဘာပါလာလဲဆိုတာတော့သေချာမသိရသေးပါဘူး။သူဘာကြောင့်အခုလိုအင်ဖြူတော်ခြံစည်းရိုးကိုခုံကျော်ဝင်ရောက်ခဲ့တာလဲဆိုတာကိုရဲတပ်ဖွဲ့ကစစ်ဆေးနေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းအီရက်စစ်ပြန်ဟောင်းတဦးအခုလိုပဲခြံစည်းရိုးကိုကျော်ဝင်ခဲ့ပြီးအင်ဖြူတော်တွင်းကိုမဝင်ရောက်နိုင်ခင်လုံခြုံရေးအထူးတပ်ဖွဲ့တွေကသူ့ကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်ရှင်။
ကြောင်နေညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်ဒါအပြင်ခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့8:00နာရီအထိတည်းရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုးရုကနေဖန်ယူကြည့်ရှုနိုင်ပါတယ်အခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်အတွင်းသတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်မြန်မာနိုင်ငံစကိုင်းတိုင်းမုံရွာမြို့နယ်အနောက်မြောက်ဘက်52ကီလိုမီတာအကွာမှာမြေအောက်အနက်22.4ကီလိုမီတာကိုဗဟိုပြုပြီးတော့ဒီကနေ့မနက်အစောပိုင်းကပြင်းအား 5.5 အဆင့်ရှိတဲ့ငလင်တစ်ခုလှုပ်ခတ်သွားပါတယ်။တခါနေ့လယ်ပိုင်းမှာလည်းနောက်ထပ်ငလင်ငယ်တစ်ခုလှုပ်ခတ်သွားခဲ့ပါတယ်။ဒီအခြေအနေပတ်သက်လို့မင်းကင်းဒေတာခန့်သူဦးကိုကျမတို့အတန်မလွင့်ခင်ကလေးမှာပဲကိုရနိုင်ကဆက်သွဲမြန်မြန်ထားပါတယ်ရှင်
။မုံရွာတဝိုက်ပေါ်လေအဲ့မှာငလျင်လှုပ်သွားတယ်လို့ကြားလို့အဲ့ဒီအခြေအနေလေးသိကြလို့ပါ။ဟု
တ်ကဲ့။အော်ဒီမှာဒီရောမပြတ်ရှိပါဘူးကြီး။ဟုတ်ကဲ့။ဒီမှာလည်းဒီလက်ကြီး3နာရီကျော်ကျော်လောက်ကကြီး
။3နာရီကျော်ကျော်လောက်ကဆိုတာကမနေ့အစောပိုင်းလားအခုညနေလား
။မနေ့အစောပိုင်းတော့ဒီမှာမပြတ်ဘူး။မနေ့အစောပိုင်းလည်းလှုပ်တယ်လို့ကြားရကြီး။ညနေ3နာရီကျော်ကျော်လောက်ကြီး
။ညနေ3နာရီလောက်ကထပ်ပြီးတော့လှုပ်တာလား
။ဟုတ်ကဲ့ကြီး။ဟုတ်ကဲ့ကြီး။ရှင်းနေမယ်လှုပ်သွားကြီ
း။အော်ဟုတ်ကဲ့။ဘလောက်ပြင်းလဲ
ဘာသာရေးပြင်းနောက်လဲဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဘာလို့လဲဘာလို့
ဒီကနေ့မြန်မာနိုင်ငံတွင်မှလှုပ်ခတ်သွားတဲ့ငလင်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုရနိုင်ကမေးမြန်းတင်ပြသွားတာပါရှင် Facebook လူမှုကွန်ရက်ဆာမျက်နှာမှာတော့ငလင်ကြောင့်ဖျားစီတီတချို့ပျက်စီးနေတဲ့ပုံတွေကိုလည်းတွေ့ရပါတယ်ခုတော့ဥညာဝင်းရဲ့ဂျပန်နိုင်ငံခီးစင်ဖက်တင်ပြပါမယ်ဂျပန်အစိုးရရဲ့ဖိတ်ကြားချက်အရတိုကျိုမြို့ကိုရောက်ရှိနေတဲ့ NLD ပါတီကောင်းဆောင်တဦးဖြစ်သူဦးညာဝင်းဟာဒီကနေ့မနက်မှာဂျပန်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပါတယ်။နေ့လယ်ပိုင်းမှာတော့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဝင်ရောက်ကူညီပေးနေတဲ့ Japan Foundation ဥက္ကဋ္ဌ Mr. Sasakawa နဲ့လည်းတွေ့ဆုံပါတယ်။ဒီလိုတွေ့ဆုံရမှာကိုရိုင်းပါဝင်ခဲ့တဲ့ NLD LA Japan ဌာနခွဲကကိုကျော်သူခေါ်ကိုမိုးဝေရန်ကိုကိုညာဝင်းအောင်ကဆက်သွဲမြင်းမြန်းထားပါတယ်ရှင်။
NLD ပါတီရဲ့အတွင်းမှုဦးညံဝင်းကအခုဂျပန်နိုင်ငံကိုရောက်ရှိနေတဲ့အချိန်မှာဒီကနေ့မှာဘယ်သူတွေနဲ့တွေ့ဆုံတာမျိုးရှိပါလဲခင်ဗျ။
ကျွန်တော်တည်တော့တော့မနက်ဒီနေ့မနက်ပေါ့နော်7နာရီခွဲကနေ12နာရီဂျပန်နိုင်ငံသားဝင်ဦးမီခီစတာနဲ့တွေ့ရတော့ကျွန်တော်ပြရပါတယ်။အဲ့လည်းဘက်မှာတော့ဟိုဒီဂျပန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုယီဆာဇာကာဝါနဲ့တွေ့ပါတယ်။အဲ့မှာတော့ကျွန်တော်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်။သူကနေ့လည်စာနဲ့တကယ်ခံပါတယ
်။ဟုတ်ကဲ့မနက်ပိုင်းဂျပန်နိုင်ငံသားဝင်ကြီးဟိုဖူမီယိုခီရှိတာနဲ့တွေ့တဲ့ချိန်မှာဟိုသူတို့ဘာအကြောင်းအရာတွေဆွေးနွေးတယ်လို့သိရပါလဲ
အဲသိစိတ်ကတော့ကျွန်တော်မသိရပဲနဲ့ဒီမျိုးသားဒီမျိုးစီဘွဲကျောင်းဒီဒီကဘွဲမှာအွန်လိုင်းနဲ့အတွက်သူတို့ငယ်ဝမ်းမြောက်ကြောင်းတော့ပြောဆွဲလို့သိရပါတယ်ခင်ဗျာ
ဟုတ်ကဲ့နေ့လေးပိုင်းမှာဂျပန်ဖောင်ဒေးရှင်းကဟိုမစ္စတာဆာဇာကာဝါရုနဲ့တွေ့တဲ့ချိန်မှာရောဘလို့အကြောင်းအရာတွေကိုဆွေးနွေးကြတာသတိပြုမိလဲခင်ဗျာ
ဟုတ်ကဲ့ချင်းအားဖြစ်တော့တနာကြီးခွဲလောက်တော့အချိန်ကြာပါတော့ဒီထဲမှာသူတို့ဘာညင်းညင်း process တွေပေါ့နော်အခုတိုင်းသားဘက်နံပါတ်ထိုးတဲ့ကိစ္စတော့ပါတော့ပေါ့နောက်တစ်ခုကသူကိုယ်တိုင်ကလည်းနေဆက်ကိုအချိန်မောင်းများစွာရောက်ပြီးတဲ့အတွက်တိုင်းသားဒေသတွေမှာဖြစ်တဲ့နေထားကိုမစ္စတာသာသာကဝါကိုယ်တိုင်ဒီနေဆက်ကိုအချိန်မောင်းများစွာရောက်ရှိခဲ့ပြီးတဲ့သူကိုယ်တိုင်တော့ပြောပါတယ်သူဒေါက်တာဆန်းစုကြည်ကိုသူတင်ပြခဲ့တယ်ပေါ့နော်ဒေါက်တာဆန်းစုကြည်နဲ့ဆက်တဲ့၆ပန်းပြီလို့ဟိုဝမ်သာကြောင့်လည်းကျေးဇူးတင်ကြောင်းလည်းပြောဆိုရတဲ့သူကိုယ်တိုင်တော့ပြောပါတယ
်ဟုတ်ကဲ့အဲ့တော့ Japan Foundation အနေနဲ့ကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာဟိုအခြားဘယ်လိုအကူအညီတွေဆက်ပေးသွားမယ်လို့ပြောတာရှိပါလဲ
သူတို့ဘက်ကအခုလောတဲ့ဒီဂျပန်ဖောင်ဒေးရှင်းကဒီသူတို့ရဲ့ဒါရိုက်တာတယောက်ကိုလည်းမြန်မာပြည်ပြတ်ပေါ့နော်ဒီဝိုင်းဆန်တဲ့ဒါတော့သူတို့ကိုယ်တိုင်ခံထားပြီးဖြစ်တဲ့အကြောင်းပေါ့နော်နောက်တစ်ခုက အဲဒီကချက်တဲ့နေဆက်တွေတော့တိုင်းသားတွေမှာတော်တော်လေးဒုက္ခရောက်နေအနေထားသူကိုယ်တိုင်နဲ့ဆက်ပြောပါနောက်တစ်ခုကသူတို့ဂျပန်လူမျိုးတွေအနေနဲ့ဒီကျွန်တော်တို့ကမ္ဘောဒီးယားမှာပေါ့နော်ဒီမျိုးပိုင်းတွေရှင်းနေပြေးမှုတဲ့ဒီအတွေ့အကြုံတွေရှိတဲ့တောင်ဒီပညာတွေလည်းရှိတဲ့နော်ဒီအတွေ့အကြုံတွေပေါ့ကျွန်တော်တို့မှာမာဒီမှာတိုင်းသားတွေတိုင်းမှာအဲဒီစစ်တပ်ကခွင့်ပြုမယ်ဆိုရင်တို့ကဒီမိုင်းရှင်းတဲ့ကိစ္စတွေဘာလို့လဲသူလုပ်ပေးနေတာဆိုပြီးကံလန့်ပြောဆိုရတဲ့ရှိပါတယ်နောက်တစ်ခုလက်ရှိလည်းတို့တိုင်းသားတွေတိုင်းမှာဆန်စီပေးရစအကောင်ထောက်ပံ့လူတန်းနေတဲ့ကြောင့်လည်းပြောဆိုပါတယ်အာဂါဇာနဲ့ပတ်သက်လို့လည်းသူတို့ဘက်ကဘယ်လိုလဲဆိုတော့ဒီဂျပန်ဘောလုံးလောကအစမှာကမ္ဘာဘောလုံးကြီးဆရာလာပြီးတင်ခဲ့တဲ့ဒီသူတို့ဂျပန်မျိုးတွေကအခုအာရှနဲ့ကမ္ဘာမှာပေါ့နော်ဒီချိန်တန်းရောက်နေပေါ့နော်အဲ့ဒီတို့တူပဲမာပြည့်ရဲ့ဒီအာဂါဇာနဲ့ပတ်သက်ပြီးတော့သူတို့တွေကဤပြတို့ဤပညာတို့ကမ်းလှမ်းပေးတယ်အဲ့အတွက်ကိုလည်းကမ္ဘာနောက်လာမယ့်ဆိုအနေနဲ့ဒီ2020အိုလံပစ်မတိုင်ခင်ပေါ့နော်ဂျိုတင်ကူကြီးတောင်းခံနိုင်လို့သူကလည်းပြောဆိုပါတယ်သူတို့လည်းကူညီပေးဖို့အပိုင်းတွေကိုတော်တော်လေးကိုပြောဆိုပါတယ
်အဲ့တော့ဒီကနေ့ညနေမှာဂျပန်ဆက်သွယ်ဒုဝန်ကြီးနဲ့ဥညာဝင်ညစာစာပွဲတက်ရောက်နေတယ်လို့သိရပါတယ်အဲ့တော့ဒါကဘယ်လိုထူးခြားချက်ရှိပါလဲခင်ဗ
ျကျွန်တော်နေ့လည်းပြောတဲ့အခါနဲ့ဆက်ဆက်မယ်ဆိုရင်တော့တို့ဂျပန်ကဒီဥမာဆက်သွယ်ဤပညာဆွဲအပိုင်းမှာဂျပန်ရဲ့အခုစာတိုက်လောကဒီပစ္စည်းပေါ်တာပါညာကဘာမှထိတန်းနံပါတ်1ပေါ်တာအဲ့ဒါလေတို့အနေနဲ့ကူညီပေးခြင်းလဲဆိုဒီကမ်းလှမ်းတဲ့အချက်တွေလည်းအများကြီးရှိပါတယ
်ဟုတ်ကဲ့အဲ့တော့ဥညာဝင်ရဲ့ခီးစဉ်နောက်နေ့တွေမှာဘာအစီအစဉ်တွေရှိပါလဲခင်ဗျ
အဲနောက်နေ့တော့မနက်ပိုင်းမှာတော့ကျွန်တော်တို့မနက်ပိုင်းမှာယုံမီယုံရှင်းဖို့နဲ့တွေ့ဖို့အစီအစဉ်ရှိတယ်။နောက်နေ့လည်းပိုင်းမှာတော့သူမြန်မာဂျပန်ဟိုပွဲတော်ပေါ့နော်အဲ့ပေါ်လည်းသူတက်ရောက်ဖို့ရှိပါတယ်။ဒီဂျပန်ဝင်ကြီးချုပ်ကတော့ဦးစီးပြီးလုပ်တဲ့ပွဲတော်ဖြစ်ပါတယ်။တော်တော်လေးလည်းစီကားတိုင်းမြတ်တဲ့ပွဲတော်ဖြစ်ပါတယ်။နောက်ဟောတနင်္ဂနွေနေ့မှာတော့ဒီကျွန်တော်တို့ဗမာနိုင်ငံသားတွေနဲ့တွေ့ဖို့လည်းအစီအစဉ်ရှိပါတယ်ခင်ဗျာ
။ကိုကျော်သူကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ရပါတယ်ခင်ဗျာ။
ဥညာဝင်ရခီးစဉ်နဲ့ပတ်သက်လို့ NLD LA ဂျပန်ဌာနခွဲကကိုကျော်သူခေါ်ဒီမိုဝယန်ကိုကိုညာဝင်အောင်ကမေးမြန်းခဲ့တာပါ။တဟားဥညာဝင်ရဂျပန်ခီးစဉ်အဖြစ် NLD ပါတီရွေးကောက်ပွဲအနိုင်ရတဲ့နောက်ပိုင်းပါတီကောင်းဆောင်တူဦးရဲ့ပထမဆုံးပြပခီးစဉ်လည်းဖြစ်ပါတယ်။ VOA ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရွေးကောက်ပွဲပြီးထပ်ပေါ်လာမယ့်အစိုးရတည်လက်ထက်မှာမီဒီယာသမားတွေနဲ့ပြည်သူတွေအတွက်အရေးပါတဲ့ဥပဒေနဲ့ဤဥပဒေတွေထပ်ပေါ်လာဖို့မျှော်လင့်တဲ့အကြောင်းမီဒီယာလုပ်ငန်းလှုပ်ကိုင်သူတွေကပြောဆိုပါတယ်။မီဒီယာလုပ်ငန်းတွေပို့ပြီးတော့ကြည်ကြဲပြင့်ပြတ်နဲ့ပွင့်လင်းလွတ်လပ်လာမယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုနေကြတာနဲ့ပတ်သက်ပြီးမြင့်မခသတင်းအေဂျင်စီကမတ်မေတကြံဟင်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာရုပ်သံတွေမီဒီယာလုပ်ငန်းတွေလုပ်ကိုင်မှုအတွက်စောင့်မျှော်နေကြတဲ့သူတွေရှိပါတယ်။ကြံကြားရေးဝန်ကြီးဌာနကတော့နောက်တက်လာမယ့်ဆိုရလက်ထက်မှာပဲလုပ်ကိုင်နိုင်တော့မယ်လို့ပြောဆိုလိုက်ပါတယ်ရှင်။နိုဝင်ဘာလ25ရက်နေ့ကရန်ကုန်မြို့ Chatrian Hotel မှာပြုလုပ်ခဲ့တဲ့မြန်မာသတင်းမီဒီယာများဖွံ့ဖြိုးတိုးတက်ရေးနဲ့လွတ်လပ်ပြီးအမိခိုကင်းရေးကောင်းစင်နဲ့ပြုလုပ်တဲ့အလို့ယုံဆွေးနွေးပွဲမှာဦးကျင်ဆွေကပြောကြားခဲ့တာပါ
Government Broadcast Council ဒီအခုဒီ Government အနေနဲ့ကျွန်တော်တို့ကကျွန်တော်ချင်းနဲ့ဖွဲ့ဖို့သိပြီးတော့အချိန်မပေးနိုင်ဘူးဘလားတူပဲ New Government ကဆွဲတာဟို Broadcast Council ကိုဖွဲ့တာပို့ပြီးတော့ဖဲပြင်မယ်ပို့ပြီးတော့ Zoom meeting ကိုကျွန်တော်တို့ရုပ်ချပါတယ်အဲ့တော့ဒါဒီကျွန်တော်တို့နောက်ထပ်လေးလာတော့5လာကျွန်တော်စောင့်လိုက်ဒါ broadcast council နောက်ဆိုရတယ်မစပြပါ
2015 August လမှာတော့ရုပ်သံလွှင့်မီဒီယာဥပဒေကိုထုတ်ပြန်ခဲ့ပေမယ့်ဤဥပဒေကတော့လွှတ်တော်တွေမှအချင်းချင်းဆွေးနွေးပေမယ့်ကြံ့ကြာနေစေဖြစ်ပါတယ်။စာနယ်ဇင်းကောင်စီအနေနဲ့လည်းဝင်ရောက်ဆွေးနွေးခဲ့ပေမယ့်ဒီအစိုးရတက်တန်းမှာတော့မဖြစ်နိုင်တော့တဲ့အကြောင်းတရားဝင်ပြောဆိုလိုက်တာပါ။ပြည်ရင်းကမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေကလည်းရုပ်သံလွှင့်မီဒီယာဥပဒေထွက်လာပြီးကလေးကဤဥပဒေကိုစောင့်မျှော်နေကြပေမယ့်ခုချိန်ထိထွက်မလာနိုင်သေးပဲနဲ့အငင်းပွားမှုတွေနဲ့ကြံ့ကြာနေတာကတော့ကောင်းတဲ့ကြံ့ကြာမှုတစ်ခုဖြစ်လာနိုင်တယ်လို့လည်းသုံးသပ်ပြောဆိုကြပါသေးတယ်။ 70 Media ကမှုဆောင်ဒါရိုက်တာတူဖြစ်တဲ့ဦးအမန်ကလည်းသူ့အမြင်ကိုခုလိုပြောပါတယ
်။အခုလာမယ့်အစိုးရတဲ့လက်ထက်လွှတ်တော်တဲ့လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့သူတို့ information တွေဓာတ်တွေကတော့လို့ဖြစ်တင်တယ်ဓာတ်တွေကတော့မဖြစ်တင်ဘူးဆိုတာမျိုးအနီးကပ်ပို့ပြီးအချက်လက်တွေပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကအားနည်းချက်တွေကိုအထိုက်လိုက်အောင်ပြင်သွားနိုင်မယ်လို့ထင်တယ်။အဲဒါဆိုရင်တော့ဒါကဟိုအခုကြံ့တော့ကြံ့ကြတာပေါ့နော်။ဒါပေမဲ့အဲ့ဒီကြံ့ကြမှုကကျွန်တော်တို့အတွက်ဟိုအသုံးချနိုင်မယ်ဆိုရင်ကောင်းတဲ့ကြံ့ကြမှုဖြစ်သွားမယ်လို့ထင်တာပေါ့။ဒါပေမဲ့အားလုံးမိတီးနေရတော့အနာလွဲပြောင်းရေးရှုံးမှုပဲ။ဟုတ်ကဲ့
ရုပ်သံရီမီဒီယာဥတွေထွက်လာခဲ့ပေမယ့် news တွေမထွက်သေးတဲ့အတွက် data ရင်း radio လုပ်ငန်းလုပ်ကိုင်မှုအတွက်တိုင်းရင်းသားတွေကလည်းစောင့်မျှော်နေရဆဲဖြစ်ပြီးတော့စိုးရသည့်လက်ထက်မှာထွက်လာမယ့် news တွေကတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရည်တည်မှုမျိုးဖြစ်နိုင်လိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းကို BNN ကဒါရိုက်တာကိုခိုင်မြင့်ကျော်ကပြောပါတယ်
အဲ့ဒီတော့အဓိကတော့ကျွန်တော် broadcasting လို့ကတော့ကျွန်တော်မြန်မြန်လေးဟိုထုတ်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်။ဘာလို့ဆိုတော့ဒီဗမာပြည်မှာကကျွန်တော်တို့ဒီ radio ဟိုကတော်တော်ကအရေးကြီးတယ်လေ။အဲ့တော့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဆိုတော့ပုံပြီးအရေးကြီးတယ်။ကျွန်တော်တို့ဒေသတွေမှာအများစုကနေပြီးတော့ကျွန်တော်တို့ဟိုပါပေါ့တချို့ကဆာမဖတ်တတ်ဘူး။အဲပြီးရင်တချို့ကနေပြီးတော့ channel တွေကလည်းမရောက်ဘူးအဲ့ဒီဒေသကို။အဲ့တော့အဓိကအပြင်ကျွန်တော်တို့ဒီ communication နဲ့ပတ်သက်ပြီးတော့ဆက်သွယ်လုပ်မယ်ဆိုရင်ကျွန်တော်တို့လူထုကိုအသိပေးရှင်တယ်ဆိုရင် radio ကတော်တော်ကအရေးကြီးတယ်။အဓိကအပြင်တိုင်းရင်းသားဒေသတွေမှာပေါ့လေ။အဲ့တော့ကျွန်တော်တို့ကတော့ဒီရေဒီယိုနဲ့ပတ်သက်တဲ့ဒီ broadcasting logo အများဆုံးကျွန်တော်တို့ကတော့ဟိုထုတ်ပေးဖို့တော့ကျွန်တော်တို့ကဟိုလွန်လာတာပေါ့
မျက်စိမမီဒီယာကဥဆိုးမြင့်ကလည်းရုပ်သံလွှင့်မီဒီယာဥပဒေနဲ့ပတ်သက်ပြီးတော့ခုလိုသူ့ရဲ့အမြင်ကိုပြောဆိုလိုက်ပါတယ
်ပြန်ဆိုင်မှုကိုပေးတဲ့ပေါ့နော်အဲ့ဒါမျိုး policy ကိုကျွန်တော်အစိုးရအသိရှိရမျှော်လင့်ပါတယ်နောက်တစ်ခုကတော့မီဒီယာဖွံ့ဖြိုးမှုကိုလည်းဒီတတ်နိုင်သမျှပေါ့မီဒီယာဖွံ့ဖြိုးမှုလို့ပြောတဲ့အခါမှာဟိုမီဒီယာအကြီးကြီးတွေအသေးတွေဆိုထားတဲ့မြန်မာပြည်လိုနိုင်ငံမျိုးကဒီတိုင်းသားတွေစုစည်းထားတယ်ဟိုဒေသတွေမှာခြေဆိုင်တဲ့မီဒီယာရှိသူဟိုမြို့ကြီးတွေမှာခြေဆိုင်တဲ့ရှိသူအဲ့လိုမျိုးမီဒီယာတွေဘက်မြအောင်ပေါ့နော်ဟိုကူညီပေးနိုင်တဲ့ထောက်ပံ့ပေးနိုင်တဲ့မီဒီယာအဖွံ့ဖြိုးမှုအစီအစဉ်တွေကိုအစိုးရအသိအနေနဲ့လုပ်ပေးနိုင်မယ်လို့အဲ့လိုမျိုးနှစ်ခုမျှော်လင့်ပါတယ
်မြန်မာမီဒီယာသမားတွေအနေနဲ့တက်မတော်ဆိုရခင်နဲ့ဦးသိန်းစိန်ဆိုရခင်မှာစရုပ်ထမန်နိုင်ဖြစ်ရက်တီခဲ့ကြသလိုပဲ NLD ဆိုရဖြစ်လာခဲ့ရင်လည်းစရုပ်ထမန်နိုင်ဖြစ်ဆက်လက်ရက်တီသွားဖို့လိုအပ်နေတယ်လို့လည်းမီဒီယာသမားတွေကပြောဆိုကြပါတယ်နောက်တက်လာမယ့်ဆိုရလက်ထက်မှာတော့ဒေတာရင်းရုပ်သံလွှင့်မီဒီယာလုပ်ငန်းတွေကိုကြေကြေပြန့်ပြန့်လုပ်ကိုင်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ရှင်ကျမမေတ္တာဟိမမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါမြမခသတင်းအေဂျင်စီကမမေတ္တာဟိတင်ပြတော့တာပါရှင် VOA ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ကချင်းပြည်နယ်ဖက်အလက်ပေးချင်ပါတယ်ဖကမြို့နယ်ဆိုင်းတောင်စိတ်မူရွာမှာကြောက်စိမ့်တွင်းတွေကထွက်တဲ့မိစားတွေကိုတဲတဲ့ကားတွေရွာရင်းကမဖြတ်ဖို့ရွာသား400လောက်ဟာဒီကနေ့ကန့်ကွက်ဆန္ဒပြကြပါတယ်ကြာရပရင်းနေကမိစားသေးကားနဲ့တိုက်မိပြီးတော့လူတစ်ယောက်တယောက်ဒဏ်ရာရပြီးတဲ့နောက်အခုလိုဆန္ဒပြကြတာပါမြေစာပုံပြိုကျတာကြောင့်လူရာနဲ့ခြေသေးဆုံးထားတာသတင်းတပတ်တောင်မပြည့်သေးချိန်မှာပဲနောက်ထပ်လူသေးဒဏ်ရာရတဲ့ဖြစ်ရပ်ထပ်ဖြစ်တာပါအပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ဒီလ26ရက်နေ့ညနေ3နာရီလောက်ကဖားကန်မြို့နယ်ဆိုင်းတောင်စိတ်မူရွာမှာနေလာပွင့်ကုမ္ပဏီပိုင်မြေသေးကားနဲ့စိုက်ကယ်တိုက်မိပြီးလူတစ်ယောက်သေဆုံးခဲ့ရတာဖြစ်ပါတယ်ဒီအခင်းဖြစ်ပွားတာကြောင့်ဒီကနေ့မှာတော့ဒေသခံပြည်သူတွေကမြေတဲကားတွေရွာတွင်းကနေမဖြတ်ဖို့အတွက်တောင်းဆိုခဲ့ကြတယ်လို့ဆန္ဒထုတ်ဖော်ရမှာပါဝင်တဲ့ပြည်သူတဦးကပြောပါတယ
်မနေ့ညနေကနေလပွင့်ကုမ္ပဏီကမြေစာတင်ကားနဲ့လူမျိုးကိုစစ်ကြလိုက်တယ်ကဒါလားရွာဆိုင်တော်တော်အထိမှဖြတ်တဲ့လူကိုမြေစာတင်ကားတွေပေါ့အဲတယောက်ကတည်သွားတယ်တယောက်ကခြေတော့ကျူးသွားတယ်ဟောဘာကဆေးရုံမှာအဲဖြစ်စဉ်အဲ့ဒါစဖြစ်မှဇနီးမနဲ့တော့ကျွန်တော်ပြည်သူလူထုတွေ400လောက်ရှုလာတယ်သူတို့ရေစာတင်စားသွားတယ်ရွာသားပြန်ပိတ်ဆို့လိုက်တယ်အဲစာသားထုတ်ပေါ်တာပါထုတ်ပေါ်တာစာသားပြတာပါစာသားထုတ်ပေါ်တာကျွန်တော်တောင်းဆိုတာဒီရွာအတင်းဒီရေစာတင်စားတွေမှာချက်ဖို့ရဲအဲ့ဒါအတိအကျတော့အဲ့ဒါပေါ့ရေစာတင်စားတွေမှာချက်ဖို့လွန်ခဲ့တဲ့3-4နှစ်ကနေကောက်ထားတဲ့စီအရာဆိုတော့ကျွန်တော်တရားနာတော့နေနေပြီဆရာလူမရှိသူပြစ်ခြေသွားတာအများကြီးပဲ
ဒေသခံတွေတောင်းဆိုချက်ကိုမနေ့ဖန်မှာအာနာပိုင်တွေနဲ့ဆက်လက်ညှိနှိုင်းသွားမှာဖြစ်ကြောင်းလည်းသူကဆက်ပြောပါတယ
်။ညှိနှိုင်းမှုအခြေအနေကသူတို့ကခင်းတော့သူတို့ထားဆိုင်ရာ၃ခုပါလာတယ်။၆ခုရောမပါဘူး။၆ခုရောမပါတဲ့ခါကျတော့မနေ့ဖန်9နိုင်ချန်ထိန်းတယ်ဗျ။ကျွန်တော်ပြည်သူလူထုတွေလည်း
။ဖားကန်းမြို့နယ်အုတ်ချိုရင်မှုကိုဒေသခံတွေတောင်းဆိုချက်နဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့အခြေအနေကိုမေးမြန်းရမှာတော့အစည်းအဝေးတွင်ရောက်နေတာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူး။2015ရွေးကောက်ပွဲမှာရွေးချယ်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဖားကန်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကဖားကန်ဒေသမှာမကြာခဏရင်တိုက်မှုတွေဖြစ်ပွားတာနဲ့မြေစာပုံတွေပြိုကျလို့လူတွေသေဆုံးနေရတာကြောင့်ရန်နေရာကြီးတွေအုံပြုပြီးကြောက်စင်းတူးဖော်တာကိုရက်တန့်သင့်ပြီလို့သုံးသပ်ပြောဆိုပါတယ်
ကားကြီးတွေနဲ့ဆက်ကြီးတွေနဲ့သုံးနေမြတ်ကလပ်ပါလို့သူတို့တိုက်နေအောင်ပါပဲတို့တူသူတို့ပုံနဲ့မြေစာတွေကလည်းဒီကဆေးရနေပြီးဆောင်းလို့ဖြစ်သွားတဲ့အချိန်ကျတော့လူတွေဒုက္ခရောက်မှာပဲအဲ့တော့ဒီကားကြီးဆက်ကြီးတွေကနိုင်ငံတကာကနေနေချင်းအသုံးပြုဖို့မပြုဘူးပြုတာနေနေချင်းဒီမှာကျွန်တော်လုပ်နေရတာကမ္ဘာမှာကျွန်တော်တို့ဘယ်လိုခေါ်မလဲဆိုဒီ chain mining ကအခြေချဆုံးလို့ဖြစ်နေတယ်လားကဘယ်လိုဖြစ်နေလဲဆိုအစီ90တရားကဆက်တိုင်လာနေတာဆိုင်ကယ်တစ်စီးကတော့ဖြတ်သွားလို့မရဘူးအဲ့လိုကဲကဲဖြစ်နေတယ်အဲ့လိုနဲ့ကိုဒီကိမ်းမှာတည်တယ်လူကနေနေတယောက်တယောက်ဖြစ်နေတယ်အဲ့တော့ဆိုလို့ရှိရင်ကျွန်တော်တို့အမြင်ကတော့ဒီဆက်ကြီးကားကြီးတွေတုံးတာက ရက်တင်ပြီလို့ကျွန်တော်မြင်နေတယ်
ပြီးခဲ့တဲ့စနေနေ့ကဖားကတ်မြို့နယ်လုံခင်းကျေးရွာအုပ်စုအတွင်းမှာစွန့်ပစ်မြေစာပုံပြိုကျတာကြောင့်လူရာနဲ့ချီပြီးတည်ဆုံခဲ့ပါတယ်။မြေစာပြီးတည်ဆုံသူတွေကို၄ရက်ကြာရှာဖွေရမှာတော့114ယောက်ရဲ့ရုပ်လောင်းကိုရှာဖွေတွေ့ရှိခဲ့ပြီးတည်ဆုံသူဟာအနည်းဆုံး150ကျော်မယ်လို့ဒေသခံတွေကခန့်မှန်းပါတယ်။ဒီကနေ့မှာတော့မြေစာပုံပြိုကျရာအနီးမှာတည်ဆုံသူခရိယန်ဘာသာဝင်တွေအတွက်ဝတ်ပြုဆုတောင်းခဲ့ကြပြီးမနက်ဖြန်မှာတော့ဗုဒ္ဓဘာသာဝင်တွေအတွက်ကုသိုလ်ကောင်းမှုပြုမှာဖြစ်ပါတယ်။ဒီလိုမြေစာပြီတည်ဆုံတာနဲ့ပတ်သက်ပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဖားကတ်ကိုလာရောက်စစ်ဆေးစဉ်မှာလုံခြုံရေးတပ်ဖွဲ့ဝင်တဦးကင်ဆောင်နဲ့လက်ပစ်ဗုံးတစ်လုံးမတော်တဆပောက်ကွဲခဲ့တာကြောင့်လည်းလူတစ်ယောက်တည်ဆုံပြီးအနည်းဆုံး3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။
ကချင်ပြည်နယ်ဖားကန့်ဒေသဖက်ကအခြေအနေတွေကိုကိုမိုးစောကမေးမြန်းတင်ပြသွားတာပါရှင်။ခုတော့နိုင်ငံတကာသတင်းတင်ပြပါမယ်။2019ထရေရွေးကောက်ပွဲနဲ့အတူဒီမိုကရေစီအုပ်ချုပ်ရေးစီပြန်သွားနိုင်ဖို့စင်ခေါ်မှုတွေအများပြားရှိနေတယ်လို့ထိုင်းနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကပြောကြားလိုက်ပါတယ်။အဓိကစိုးရင်ပွဲရှိနေတာကတော့စစ်အစိုးရအနေနဲ့လူမှုအစည်းအဝေးဆွေးနွေးပွဲတွေကိုဖိနှိပ်နေခြင်းပဲဖြစ်တယ်လို့ဆိုပါတယ်။ VOA သတင်းထောက် Ron Carbon ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းလွှာကိုတော့ဦးကျော်စနာကတင်ပြထားပါတယ်ရှင်။
ဗုဒ္ဓဦးတင်ညာကသတင်းတော်တွေနဲ့တွေ့ဆုံရမှာအမေရိကန်သံမကြီး Glenn Davis ကအမေရိကန်နဲ့ထိုင်းနှစ်နိုင်ငံဆက်ဆံရေးခိုင်ခိုင်မာမာရှိနေစေဖြစ်ပေမဲ့ထိုင်းနိုင်ငံစီအစိုးရအနေနဲ့လွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်ကိုတားမြစ်ပိတ်ပင်တာအရက်ဖက်အမှုခင်းတွေကိုစစ်ခုံရုံးတင်ပြီးစစ်ဆေးစည်းနေတာတွေဟာထိုင်းနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေအတွက်ဆွေးနွေးညှိနှိုင်းနိုင်မဲ့အရေးကိုထိခိုက်နေတယ်လို့ပြောကြားသွားတာဖြစ်ပါတယ
်။ As we've called for civilians not to be tried in military courts we think that that's important we believe in the
အကြမ်းသားတွေကိုစစ်တရားရုံးမှာမဆက်ဆဲဖို့တောင်းဆိုပါတယ်ဒါဟာအရေးကြီးတယ်လို့ကျွန်တော်တို့ထင်ပါတယ်ကျွန်တော်တို့ဟာတရားဥပဒေစိုးမိုးရေးကိုယုံကြည်ပါတယ်လွတ်လပ်သောတရားစီရင်ရေးကိုယုံကြည်ပါတယ်လူမှုအနေနဲ့တကယ်တရားရုံးမှာခုခံလျှောက်လဲတာကိုလည်းယုံကြည်ပါတယ်အကြမ်းသားတွေကိုစစ်တရားရုံးတွေမှာဆက်ဆဲအပြစ်ပေးနေတာတွေဟာတကယ်ပြဿနာတွေလို့မှတ်ယူပါတယ
်မနစ်ကမေလာမှာအနာရပြီး NCPO မျိုးသားညဉ့်ညံရေးနဲ့ညင်ဝတ်ပြပြရေးကောင်စီလို့ခေါ်တဲ့ထိုင်းနိုင်ငံစစ်အစိုးရဟာလူမှုစီဝေးဝဲတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ကန့်သတ်ပြီးပညာရှင်တွေရဲ့တွေးဆောင်ဆွေးနွေးဝဲတွေကိုပါထောက်လှမ်းစောင့်ကြည့်နေကြတာဖြစ်ပါတယ်။အစိုးရမဟုတ်တဲ့ထိုင်းဥပဒေဆိုင်ရာရပိုင်ခွင့်အဖွဲ့အစည်းတစ်ခုရဲ့အဆိုအရစစ်တပ်ဟာပညာရှင်60ကျော်နဲ့သတင်းစာဆရာတွေအပါအဝင်လူပေါင်း800ကျော်ကိုဆင့်ခေါ်ဒါမှမဟုတ်အင်တိုင်းရာရောက်သွားပြီးတော့အများစုကိုစစ်ဆေးမင်းမြတ်မှုထိန်းသိမ်းထားခဲ့တယ်ဒါမှမဟုတ်ပြန်လဲပညာပေးအစီအစဉ်ဆိုတဲ့သတိပေးပြောကြားချက်တွေကိုလုပ်နေခဲ့တယ်။ဒီလိုလုပ်နေတာဟာရက်ပေါင်းတော်တော်ကြာမြင့်အောင်အထိထိမ့်သိမ့်ပြီးတော့လုပ်နေခဲ့တာဖြစ်တယ်လို့လည်းပဲဆိုပါတယ်။တချို့လည်းပြည်ပကိုထွေပြေးတင်ဆောင်သွားရတယ်လို့ဆိုပါတယ်။ Late Majesty လို့ခေါ်တဲ့တော်ဝင်မိသားစုအပေါ်ဝေဖန်မှုဆိုင်ရာတင့်ကျက်တဲ့ဥပဒေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့မကြုံစဘူးစီလျားကြာမြင့်အောင်ထောင်ချခံရသူတွေအတွက်စိုးရိမ်တယ်လို့လည်းသံမကြီး Davis ကဆိုပါတယ်။
Over the past several months, we've seen defamation charges leveled against journalists and others, as well as detention.
အနာဝိုင်နေမကြိုက်တဲ့အယူအဆတွေထုတ်ဖော်ပြောကြလို့ဒါမှမဟုတ်သတင်းပို့လို့ဆိုပြီးဆွဲချက်မတင်မဲထိမ့်သိမ်းခံရတဲ့သူတွေအတေဖြတ်မှုပုံမှန်တက်ပြီးထောင်ချခံရတဲ့သတင်းတောက်တွေပြီးခဲ့တဲ့လတွေအတွင်းကတွေ့ခဲ့ရပါတယ
်။ Wayne Thunderman 2ဖြစ်တဲ့ Davis ဟာတိုင်းပြည်ရေးစီတည်တံ့ညီညာရေးကိုဆစ်ရှုပြီးနိုင်ငံရေးအနာဂတ်လူသိရှင်ကြားဆွေးနွေးပွဲဘက်ပေါင်းစုံပါဝင်မဲ့ဖြစ်စဉ်တရားကိုချက်မှတ်ဖို့အတွက်လဲထိုင်းစစ်အစိုးရကိုတောင်းဆိုလိုက်ပါတယ်။အခုလက်ရှိစစ်အစိုးရအောက်မှာပဲထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကော်မတီကဖွဲ့စည်းပုံဒုတိယမူကြမ်းတရားကိုရေးဆွဲနေပါတယ်။လက်ဥကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံမူကြမ်းကိုတော့စက်တင်ဘာလတုန်းကစစ်အစိုးရခန့်အမျိုးသားပြုပြင်ပြောင်းလဲရေးကောင်စီကပယ်ချခဲ့ပြီးဖြစ်ပါတယ်။မူကြမ်းရေးဆွဲရေးကော်မတီသစ်ဟာရေးဆွဲချိန်6လရရှိမှဖြစ်ပါတယ်။အဲ့ဒီနောက်ဆန္ဒခိုင်ဝဲကျင်းပပြီး2019မှာရွေးကောက်ပွဲတရားကျင်းပမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ဦးကျော်စန္ဒပါရှင်။ VOA မြန်မာပိုင်းတာလွင့်စီစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့ Internet ဆမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာကိုလေ့လာကြည့်ရှုနိုင်ကြပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၈နိုင်အစီအစဉ်ကိုလိုင်းတူ၁၆၁၉နဲ့၂၅လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ၂၄၂၅နဲ့၃၂တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညနေခင်ဗျာတောတာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့2015နှစ်ဝင်မလ29ရက်တောက်ကြနေညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနေခင်းဒုတိယပိုင်းတိုးချက်စီစဉ်မှနားဆင်ကြရမှာကတော
့မယားလေးအများမေတ္တာစေရနာနဲ့အခုလိုအသက်ရှိတယ်လို့ဆိုပြီးမယားဝမ်းပါနေပစ္စာလူခေါ်နေပါတယ်။
လူထုတော်အမရဲ့အတန်ကိုလူထုတော်အမနှစ်တရာပြည့်မွေးနေ့အထိမ်းအမှတ်ထုတ်လွှင့်ချက်မှာကြားရမှာပါ။ဒီနောက်မှာတော့ရွေးကောက်ပွဲတွေ့ဆုံမင်းမြန်ခန့်တဲ့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားဖို့ရှိပါရယ်။ခုပထမဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအစီအစဉ်တစ်ခုကိုတင်ဆက်ဖို့ရှိပါရယ်။ဒီစီစဉ်ကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုပ်ခွင်သတင်းခန်းကသတင်းထောက်တွေနဲ့အလွတ်တန်းသတင်းထောက်ပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါရယ်။ကိုအောင်ရဲမောင်မောင်နဲ့မကျဲပြားတို့ကတင်ဆက်ထားပါရယ်ရှင်။
ရခိုင်ပြည်နယ်ကရွေးကောက်ပွဲအနိုင်ရအမှတ်လောင်းတွေကိုရခိုင်ပြည်နယ်အတွင်းစီမံကိန်းလုပ်ငန်းတွေအကောင့်ထွက်ဖော်ရမှာတဘာဝပတ်ဝန်းကျင်မတိကိုက်အောင်ကူညီလှုပ်ဆောင်ပေးဖို့ဒေသခံလူမှုအဖွဲ့အစည်း20ကျော်ကပူးပေါင်းတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မှာလက်ရှိအကောင့်ထည့်ဖော်နေတဲ့ကြောက်ဖြူအထူးစည်းပွားရေးဆောင်ရေနက်စက်ကန်နဲ့ရွှေတဘာဝပိုက်လိုင်းစီမံကိန်းတွေမှာတဘာဝပတ်ဝန်းကျင်မတိကိုက်အောင်လွှတ်တော်အတွင်းကနေကူညီပေးဖို့ဝင်းလက်ဖောင်ဒေးရှင်းရခိုင်လူမှုကွန်ရက်နဲ့ရခိုင်ပင်လယ်ပြင်တာယာလှပရေးအဖွဲ့အပါအဝင်လူမှုအဖွဲ့အစည်းတွေကတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်မြောက်ဦးမြို့ကရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေကိုလည်းရေရှည်ထိမ့်သိမ်းရေးအစီအစဉ်တွေလုပ်ဖို့ကိုလည်းတောင်းဆိုထားပါတယ်။ရခိုင်ပြည်နယ်မှာရခိုင်အမျိုးသားပါတီ ANP ကလွှတ်တော်နေရအများစုအနိုင်ရထားပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်အစိုးရကိုတမရကရွေးချယ်ရမှာဖြစ်တဲ့အတွက်အနိုင်ရပါတီတွေဖြစ်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့ညှိနှိုင်းရမှာဖြစ်တယ်လို့ ANP ရဲ့ဗဟိုကော်မတီအဖွဲ့ဝင်ဦးအေးတာအောင်ကပြောပါတယ်။
ရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ပါတီတွေအနေနဲ့အင်းလေးဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုပူးပေါင်းလှုပ်ဆောင်ဖို့ဆန္ဒရှိတယ်လို့တောင်ကြီးခရိုင်ညောင်ရွှေမြို့မှာအနိုင်ရရှိခဲ့တဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးနေမျိုးကပြောပါတယ်။အင်းလေးဒေတာဖွံ့ဖြိုးရေးအတွက်လှုပ်ဆောင်တဲ့အခါအကျိုးရှိပြီးတော့ထိရောက်စေဖို့အတွက်အရင်အစိုးရတတန်းမှာတာဝန်ယူလုပ်ကိုင်ခဲ့တဲ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တွေနဲ့အတူလက်တွဲလှုပ်ဆောင်လာမှာဖြစ်တယ်လို့သူကပြောပါတယ်။ရောင်ရွှေမြို့နယ်မဲဆန္ဒနယ်မှာရှုံးနေခဲ့တဲ့ရန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ကကိုယ်စားလှယ်လောင်းတွေကလည်း NLD နဲ့ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်။တောင်ကြီးမြို့နယ် SNLD ပါတီဥက္ကဋ္ဌဦးခင်မောင်ကျွန်းကသူတို့ပါတီအနေနဲ့ပူးပေါင်းမှုအစီအစဉ်ရှိပေမဲ့ NLD ဘက်ကတရားဝင်လက်ရောက်ကန့်လန့်တာမျိုးတော့မရှိသေးဘူးလို့ပြောပါတယ်။ဦးနေမျိုးကလွတ်တော်မှာအင်းလေးဒေသတွေအစိုးအသစ်ကိုတင်သွင်းမှာဖြစ်တယ်လို့ပြောပါတယ်။ပြည်ခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့ပြည်내တိုင်းဒေသကြီးလွှတ်တော်တွေမှာနေရာအများစုအနိုင်ရရှိထားပါတယ်။
အစိုးရမီဒီယာတွေအနေနဲ့ရွေးကောက်ပွဲသတင်းတွေကိုဖော်ပြရမှာပြည်သူလူထုအတန်ကိုထည့်သွင်းမှုအားနည်းခဲ့တယ်လို့မြန်ဖရယ်လို့ခေါ်တဲ့ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါဗျ။မြန်ဖရယ်ရွေးကောက်ပွဲဆောင်ကြည့်လေးလာရေးအဖွဲ့ဟာသတင်းမီဒီယာတွေကိုဆောင်ကြည့်လေးလာခြင်းကနဦးအစီရင်ခံစာကိုမနေ့ကထုတ်ပြန်ခဲ့ပါဗျ။အဲ့ဒီအစီရင်ခံစာမှာအစိုးရမီဒီယာတွေဟာနိုင်ငံတော်သမ္မတနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ပတ်သက်တာတွေရွေးကောက်ပွဲနဲ့ပတ်သက်တဲ့ဖွံ့ဖြိုးရေးဆိုင်ရာသတင်းတွေကိုအဓိကထားပြီးဖော်ပြခဲ့တယ်လို့ဆိုပါတယ်။အဲ့ဒီမီဒီယာတွေအနေနဲ့ရွေးကောက်ပွဲအပေါ်အနှုတ်လက္ခဏာဆောင်တဲ့ဖော်ပြချက်တွေမရှိခဲ့ပေမဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးဥပမာအားဖြင့်မက်ဆင်းကြညာကတ်ထားခြင်းမပြုရန်တောင်းကျမ်းသူများတားမြစ်ဆိုတာမျိုးတွေကိုတုံ့နှုံဖော်ပြခဲ့တယ်လို့အဲ့ဒီအစီရင်ခံစာကဖော်ပြထားပါဗျ။ပုဂ္ဂလိကမီဒီယာအများစုကတော့ဒေါအောင်ဆန်းစုကြည်ရဲ့သတင်းတွေကိုပြန်မြ40ရာခိုင်နှုန်းလောက်အထိကိုအများဆုံးဖော်ပြခဲ့တယ်လို့အစီရင်ခံစာကဖော်ပြထားပါဗျ။ဒါပေမဲ့ပုဂ္ဂလိကမီဒီယာတွေကလည်းပါတီငယ်လေးတွေအပါအဝင်တိုင်းရင်းသားပါတီတွေရဲ့အကြောင်းကိုတော့ဖော်ပြမှုအားနည်းခဲ့တယ်လို့အစီရင်ခံစာကဖော်ပြထားပါဗျ။
ရဲတပ်ဘဝင်ဖြစ်ဖို့လျှောက်ထားတဲ့ရွေးကောက်ပွဲအထူးရဲ18ဦးကိုဒီလကုန်30ရက်နေ့မှာရဲလက်ချင်းရဲအကြောင်းကိုပို့ဆောင်တော့မယ်လို့ရန်ပြည်နယ်ရဲတပ်ဖွဲ့မှူးယုံကဒုတိယရဲမှူးကြီးစန်းလွင်ကပြောပါရယ်မြန်မာနိုင်ငံပြည်ထောင်စုဝန်ကြီးဌာနကရွေးကောက်ပွဲကာလတလအတွင်းမှာပဲတာဝန်ထမ်းဆောင်မှုအတွက်တနိုင်ငံလုံးမှာအထူးရဲ4000ကျော်ကိုခန့်အပ်ခဲ့ပါရယ်ရွေးကောက်ပွဲကာလမဲယုံတွေကိုစောင့်ကြည့်ဖို့စိတ်ဝင်စားတဲ့အသက်18နှစ်ကနေ60ကျော်အရက်သားတွေကိုလျှောက်လွှာခေါ်ယူပြီးတော့အထူးရဲရာထူးနဲ့ ပြည်ထောင်ဝင်ကြီးဌာနကတလားကြာခန့်ထားခဲ့တာလည်းဖြစ်ပါတယ်။တာဝန်ထမ်းဆောင်စဉ်ကာလတွေမှာအထူးရဲတွေကိုတလားကိုလစာအဖြစ်ငွေကျပ်300,000စားစည်းအဖြစ်100,000နဲ့ရဲဝတ်စုံကိုပြည်ထောင်ဝင်ကြီးဌာနကထောက်ပံ့ပေးခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေဖြစ်ဖို့အလုပ်ပြန်လျှောက်ကြတဲ့အထူးရဲတွေကတတ်မှတ်ချက်နဲ့ကန့်ညီတဲ့လူတွေကိုစစ်ဆေးရွေးချယ်ခဲ့ပြီးတော့ပထမတုပ်အနေနဲ့18ဦးကိုရမဲသိမ်းမြို့အမှတ်1ရဲလေးချင်းရဲကြောင်းကိုပို့ခဲ့တာဖြစ်ပါတယ်။တင်းနှန်းကာလ6လကြာမြင့်မှာဖြစ်ပါတယ်။တင်းနှန်းပြီးဆိုရင်တော့ရဲတပ်သားဖြစ်ပြီးတော့နေစရာလိုင်းကန်လာစဉ်လာစားငွေကြက်300,000နဲ့စားစည်300,000တို့ရရှိမှာဖြစ်ပါတယ်ခင်ဗျာ
။ဒီစီစဉ်ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာပါရှင်။ VOA ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တွေ့ဆုံမင်းမြန်ခန့်ဖက်ကိုအလှည့်ပေးပါရစေ။မြန်မာနိုင်ငံရဲ့ကြောက်စိမ်းတွေကိုလက်တဆုပ်စာလူတစုကအပိုင်းစီးပြီးရောင်းစားနေတာကိုဟန်တာနိုင်ဖို့နဲ့အဲ့ဒီငွေတွေပြည်သူဘဏ္ဍာထဲပြန်ရောက်လာအောင်ဆောင်ရွက်ရမယ့်ကိစ္စတွေဟာအစိုးရတစ်အတွက်စိန်ခေါ်မှုတရဖြစ်လိမ့်မယ်လို့ Global Witness အဖွဲ့ကဆိုပါတယ်။ကြောက်စိမ်းလိုတယံစားတာအကျိုးအမြတ်တွေကိုဒေသခံပြည်သူတွေနဲ့ခွဲဝေရေးဟာပြည်တွင်းငြိမ်းချမ်းရေးအတွက်လည်းအထူးအရေးပါတယ်လို့ဆိုပါတယ်။ Global Witness အဖွဲ့ကရှင်းနေသူဖြစ်တဲ့ဂျမားကူဘာနဲ့ဦးကျော်စန္နာဆွေးနွေးသုံးသပ်ထားပါတယ်။နားဆင်ကြရအောင်ပါရှင်
။ပထမဦးဆုံးကျွန်တော်ကအချက်လက်ပိုင်းကိုနည်းနည်းမေးချင်ပါတယ်။ခင်ဗျားတို့ report ထဲမှာ $38 billion လို့ဆိုထားတယ်ဒါမဲ့တရုတ်ပြည်ဘက်ကစီးရင်စရာနဲ့ကြည့်မယ်ဆိုရင် $12 billion သူတို့ကဝယ်တယ်လို့လဲဆိုထားပါတယ်။အဲ့ဒီတော့ကြံတဲ့ကြောက်စင်းတွေကိုဘယ်သူတွေဝယ်တယ်လဲ?ဘယ်နိုင်ငံကဝယ်တယ်လဲဆိုတာနဲ့ရှင်းပြပါအောင်ခင်ဗျာ
။ So our $31 billion figure is based on the official production figure.
$38 billion ဆိုတာကတရုတ်ဝင်ထုတ်လုပ်မှုကိုအလေးချိန်နဲ့တွက်ပြီးတော့ကျမတို့ကသတ်မှတ်ထားတာပါ။တရုတ်ဘက်ကစီးရင်စရာတွေကိုကြည့်မယ်ဆိုရင်တရုတ်ဝင်ထုတ်လုပ်မှုအလေးချိန်ထက်၃ပုံ၃ပုံလျော့နေနေပါတယ်။တကယ်လို့မူလအလေးချိန်အတိုင်းတွက်ရင်တော့$38 billion ပါပဲ။ဒါပေမဲ့ကုမ္ပဏီတချို့ကတရားဝင်လမ်းကြောင်းအတိုင်းထုတ်လုပ်ဝယ်ယူကြပေမဲ့ကုမ္ပဏီအများပြားကသူတို့တူးဖော်ပြီးတော့မှောင်ခိုထုတ်သွားကြတယ်လို့ကျမတို့တွက်ပါတယ်။ဒါကြောင့်ကွဲလွဲမှုရှိနေတာပါ။
ဆိုတော့ဒီလုပ်ငန်းမှာမြန်မာနိုင်ငံအနေနဲ့ဆုံးရှုံးနေရတာကအခွန်ပဲလို့ဆိုနိုင်ပါသလား။ရောင်းတဲ့ငွေကတော့ဒါဟာအင်မတန်များပြားတဲ့ပမာဏပါ38 billion ဆိုတာဟာGlobal Witness ရဲ့ report မှာကိုရေးထားတဲ့အတိုင်းမြန်မာနိုင်ငံရဲ့ပြည်တွင်းအစတင်ထုတ်လုပ်မှုရဲ့တဝက်ကျော်ကျော်လောက်ရှိပါတယ်။တစ်လောက်များပြားတဲ့ငွေပမာဏကိုလက်တဆုပ်စာ Cronies တွေအာဏာရှင်ဟောင်းတွေရဲ့လက်ထက်မှာပဲထည့်ထားသင့်သလား
I think this is a huge issue. Firstly, the figure we have $31 billion
ဒါဟာသိကြီးကျယ်တဲ့ကိစ္စပါပဲ။ပထမတစ်ချက်ကတော့$38 billion ဆိုတာကျမတို့ခန့်မှန်းချက်ပဲရှိပါသေးတယ်။အတိအကျဘလောက်ဆိုတာသိနိုင်ဖို့အတွက်စရင်စရာတွေပိုရရှိဖို့လိုပါသေးတယ်ဒီငွေတွေဘယ်ရောက်သွားတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ရှင်ပြောတာမှန်ပါတယ်ဒီငွေတွေဟာဒီမိုကရေစီနဲ့ပြည်ပြင်ပြောင်းလဲရေးကိုစန့်ကျင်နေသူတွေရဲ့လက်ထက်မရောက်တင်ပါဘူးဒါဟာအစိုးရအသည့်အတွက်အဟန့်တားဖြစ်တယ်လို့ပြည်သူလူထုအတွက်လည်းအကျိုးမရှိပါဘူးဆိုတော့ကြောက်စိမ်းလုပ်ငန်းလုပ်ပိုင်권ကိုဘယ်သူတွေရရှိနေတယ်လဲဘယ်ပုံပဲနည်းရရှိနေတယ်လဲဆိုတာကစပြီးတော့အသေးစိတ်ပြန်လဲစမ်းစစ်ကြဖို့လိုအပ်ပါတယ်
ဒါဟာရွေးကောက်ပွဲပြီးအနာလွှဲပြောင်းရေးအတွက်လည်းအရေးကြီးပါတယ်။ဆိုတော့ဒီလူတွေဒီလောက်ကြီးမားတဲ့အကျိုးစီးပွားကိုစွန့်လွှတ်ဖို့ဆိုတာလွယ်လွယ်ကူကူနဲ့ဒီလူတွေကိုဆွဲဆောင်လို့ရမယ်ထင်ပါလားခင်ဗျာ
။ Well I think in the first place there have been lots of promises of reform.
ပထမဆုံးပြောချင်တာကတော့ပြည်ပြင်ပြောင်းလဲရေးနဲ့ပွင့်လင်းမြင်သာမှုရှိရေးအတွက်ဂရုစကားတွေအများကြီးကြားနေရပါတယ်။ဒါဟာကောင်းတဲ့အစပြုမှုပါပဲ။အစိုးရအသည့်အနေနဲ့ဒီကတဆင့်တယံဇာတပိုင်ဆိုင်မှုကိစ္စကိုပွမွင့်လင်းလင်းလှုပ်လိုက်ရင်ဘသူတွေပိုင်ဆိုင်နေကြတယ်ဆိုတာသိသွားမယ်ဒီကစပြီးတော့လက်ရှိအခြေအနေကိုပြောင်းလဲလာနိုင်မယ်ဒီလူတွေဘာကြောင့်ပိုင်ဆိုင်ခွင့်ရနေတယ်ဆိုတာလူလူကမေးခွန်းထုတ်လာမယ်နောက်ပြီးတော့ဒီကြောင့်ဆိုင်ဟာကချင်ပြည်နယ်ကရတာပါအဲ့ဒီမှာပဋိပက္ခတွေကာလရှည်ကြာရှိလာခဲ့ပါတယ်ဆိုတော့ငင်းချမ်းရဲ့အတွက်ဆစ်ဆက်တဲ့နေရာမှာလည်းဒီတယံဇာတဝေချမ်းရဲ့ကိစ္စကိုလည်းအရေးတကြီးထက်သွင်းစဉ်းစားကြရပါလိမ့်မယ
်ဟုတ်ပါတယ်ဒီနေရာမှာကျွန်တော်တကယ်သိချင်တာဒီလူတွေကိုတလောက်ကြီးမာတဲ့အကျိုးအများစွန့်လွတ်ဖို့အတွက်ဘယ်လိုဆွဲဆောင်ကြမလဲဆိုတဲ့ကိစ္စပါလွယ်ပါမလားခင်ဗျာ
It's going to be difficult but I think this is where countries like the US
ခဲမဲ့ကိစ္စပါဒီကိစ္စမျိုးဟာအမေရိကန်ပြည်ထောင်စုလိုနိုင်ငံတွေကအဓိကလှုပ်ဆောင်နိုင်တဲ့ကိစ္စပါသူတို့ဟာပြုပြင်ပြောင်းလဲရေးကိုထောက်ခံတဲ့အနေနဲ့အမြောက်အများရင်းနှီးမြှုပ်နှံနေတဲ့နိုင်ငံမှာဒီပြုပြင်ပြောင်းလဲမှုတွေတကယ်ထိရောက်အောင်မြင်ဖို့အတွက်ကြောက်စိမ်းပြဿနာကိုကင်တွယ်ရပါလိမ့်မယ်ပထမဆုံးကပိုင်ဆိုင်မှုပြဿနာပါပိုင်ဆိုင်မှုပြဿနာကိုမရှင်းနိုင်ရင်ဒါကိုပုံမွင့်လင်းလင်းမလုပ်နိုင်ရင်တခြားဘယ်ပြဿနာကိုမှဖြေရှင်းနိုင်မှာမဟုတ်ပါဘူးအခုတော့မြန်မာနိုင်ငံဟာတယံဇာတထုတ်ယူတဲ့လုပ်ငန်းအတွေ့ကနဦးပွင့်လင်းမြင်သာမှုကိုလက်မှတ်ရေးထိုးပြီးပါပြီဒါတကယ်အလုပ်ဖြစ်ဖို့အတူအပ်ပါတယ်လိုင်စင်ထုတ်ပေးတဲ့ကိစ္စဒ ီငွေတွေဘယ်ရောက်သွားတယ်လဲဆိုတဲ့ကိစ္စတွေကိုကင်တွယ်ရမှာပါဥပမာပြောရရင်ဥပိုင်ကုမ္ပဏီဟာကြောက်စိမ့်ကနေပြီးတော့ငွေတွေရယူနေပါတယ်ဒီငွေတွေဘယ်မှာအဆုံးသတ်တယ်လဲဘယ်ရောက်သွားတယ်လဲဆိုတဲ့မေးခွန်းတွေကိုဖော်ထုတ်နိုင်ဖို့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာတို့ကလှုပ်ရမှာပ
ါ NLD အစိုးရသစ်အနေနဲ့ဒီပြဿနာကိုချက်ချင်းကင်တွယ်သင့်လို့ထင်ပါသလားဒီပြဿနာကိုအလေးတင်ပြီးပြောလိုက်ရုံနဲ့အသွင်ကူးပြောင်းရေးကိစ္စကိုဟိုဘက်ကနောက်တွန့်သွားလာနိုင်တဲ့အရေးကိုတွေးမိပါသားခင်ဗျာ
Well I think there's two things that are happening in parallel
ဒီနေရာမှာကိစ္စနှစ်ရက်တပြိုင်တည်းရှိနေတယ်ထင်ပါတယ်တစ်ခုကနိုင်ငံရေးအသွင်ကူးပြောင်းမှုနဲ့နောက်တစ်ခုကငြိမ်းချမ်းရေးစစ်ဆက်ဆွေးနွေးမှုဖြစ်ပါတယ်ငြိမ်းချမ်းရေးတကယ်ရရှိတည်တံ့ခိုင်မြဲဖို့ဆိုရင်တယံဇာတခွဲဝေရေးကိုပြည်လဲအောင်လုပ်ရပါလိမ့်မယ်အခုကြောက်စိမ့်ကိစ္စမှာအကျိုးဖြစ်တွန်းနေတဲ့အာဏာရှိသူတွေဟာထုတ်ယူမှုကိုအရှိန်မြင့်လုံလာနေကြတာတွေ့ရပါတယ်အစောတလင်းတူးဖို့ရောင်းချနေကြပါတယ်ဒါကြောင့်အမြန်ဆုံးကြိုက်တွယ်ဖို့လိုအပ်ပါတယ်အရက်ဖက်အဖွဲ့စည်းတွေနဲ့မီဒီယာတို့ရဲ့အခန့်ကဏ္ဍကိုချက်ထွင်ပေးပြီးတော့ဒီကိစ္စမှာထိန်းကျောင်းဖော်ထုတ်နိုင်အောင်လုပ်ပေးရပါလိမ့်မယ
်ကျန်တချို့ဒီပဋိပက္ခလုံနိုင်ငံတွေမှာလည်းဒီလိုပြဿနာမျိုးတွေ့ရပါတယ် Global Witness လို့အဖွဲ့အစည်းတွေအနေနဲ့ဘယ်အခန့်ကဏ္ဍကပါဝင်နိုင်ခဲ့ပါလဲဘလောက်ထိတိယောက်ပါဝင်ဆောင်ရွက်နိုင်ခဲ့ပါလဲ
Yeah I mean I think what we're hoping to do with this report is to allow
ဒီစင်ခန်းစာနဲ့ပတ်သက်ပြီးကျမတို့မျှော်မှန်းထားတာကတော့ဒေသခံပြည်သူတွေရဲ့အတန်ကိုလူတိုင်းသိစေချင်ပါတယ်ဒီကိစ္စကိုကချင်ဒေသခံတွေကတော့သိကြပါတယ်ဒါပေမဲ့ပြည်ပကလူတွေကဂရုမစိုက်နားမထောင်ခဲ့ကြပါဘူးဒါကြောင့်သူတို့ရဲ့အတန်ကိုတခြားလူတွေကြားသိစေချင်ပါတယ်ဥပမာပြီးခဲ့တဲ့ရက်ပိုင်းကမြေစာပုံပြိုလို့လူအများသိကြကြရပါတယ်ဒါဟာပထမဆုံးအကျင့်လည်းမဟုတ်ပါဘူးနောက်ဆုံးအကျင့်လည်းဖြစ်လိမ့်မယ်လို့မထင်နိုင်တာကဝမ်းနဲ့ဆရာပါဒါပေမဲ့ဒီတစ်ချိန်မှာတော့လူတွေပိုဂရုစိုက်လာကြပါလိမ့်မယ်ဆိုတော့ကျမတို့လုပ်နေတာကဒေသခံတွေရဲ့ခံစားရမှုတွေကိုကြံတဲ့လူတွေကြားသိပြီးတော့ဂရုစိုက်လာစေချင်ပါတယ်ဒီကနေ့တစင်ပြောင်းလဲဖို့ကြိုးစားလာကြရမှာဖြစ်ပါတယ်အခုကတော့ဖြစ်ရက်ကိုဖော်ထုတ်တဲ့အဆင့်ပဲရှိပါသေးတယ်
ဒီလိုလူတူလူတစုကမောင်ပိုင်စီထားတဲ့ပြည်သူဗဏ္ဍာငွေတွေကိုပြည်သူလက်ထက်ရောက်အောင်ဆောင်ရွက်နိုင်ခဲ့တဲ့နမူနာတွေကဘာမှရှိရင်လည်းပြောပြစမ်းပါဘယ်သူတွေဘယ်လိုဆောင်ရွက်နိုင်ခဲ့ကြသလဲဆိုတာလည်းရှင်းပြပါဦ
း I think there are lots of precedents that we need to look into and to what can happen
နမူနာတွေအများကြီးရှိပါတယ်တစ်ခုပြောရရင် Liberia နိုင်ငံဖြစ်ပါတယ် Transparency International လို့ခေါ်တဲ့အာဂရိစန့်ကျင်ရေးနိုင်ငံတကာအဖွဲ့ကအဲ့ဒီနိုင်ငံမှာအရင်အစိုးရလက်ထက်ကတယံဇာတထုတ်ယူတာဘသူတွေလိုင်စင်ရထားတယ်လဲဆိုတာစကြည့်ကြပါတယ်။ဒါဟာအရေးကြီးတဲ့ပထမအဆင့်မှာနောက်ပိုင်ဆိုင်မှုကိုကြည့်ပါတယ်။အဲ့ဒီနမူနာမျိုးကိုကြည့်ပြီးတော့မြန်မာပြည်မှာလည်းလုပ်တင်ပါတယ်။မြန်မာပြည်မှာကတော့မနစ်ကရေနံနဲ့သဘာဝဓာတ်ငွေကဏ္ဍမှာကုမ္ပဏီတွေကပိုင်ရှင်ဘသူဆိုတာအတိအကျဖော်ထုတ်စေခဲ့ပါတယ်။ဆိုတော့အပြောင်းလဲလုံနိုင်တဲ့အခြေအနေပြည်တွင်းမှာကိုတွေ့ရပါတယ်။ဒါမျိုးကိုကြောက်စိမ့်လုပ်ငန်းမှာလည်းလုံနိုင်ရမှာပါ။
ဒီလိုလိုက်ဘီးရီးယားမှာအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့်အမေရိကန်ပြည်ထောင်စုရဲ့အခန့်ကဏ္ဍဘလောက်အရေးပါခဲ့သလဲဘလောက်ထိထိရောက်ရောက်ဆောင်ရွက်နိုင်ခဲ့သလဲဆိုတာရှင်းပြပါအောင်ခင်ဗျာ
They have played an important role and I think they have a particularly powerful role to play in
အရေးကြီးတဲ့ကဏ္ဍကပါဝင်ခဲ့တယ်လို့ထင်ပါတယ်ရှင်အခုမြန်မာနိုင်ငံမှာလည်းအချိန်အဝါကြီးရဲ့အခန့်ကဏ္ဍကပါဝင်နိုင်မယ်လို့ကျွန်မထင်ပါတယ်ဒါကိုအခုကျင့်သုံးရပါလိမ့်မယ်ငြိမ်းချမ်းရေးစစ်ဆေးရမှာရောတယံဇာတထုတ်ယူမှုပွင့်လင်းမြင်သာမှုရှိစေဖို့ကိစ္စမှာရောအမေရိကန်ကထိထိရောက်ရောက်ပါဝင်ဆောင်ရွက်ဖို့လိုအပ်ပါတယ်စောင့်ကြည့်ကြရမှာပါ
ကြောက်စိမ့်ပြဿနာမှာကျွန်တော်အခုပြောနေတာထုတ်လုပ်ရောင်းချတဲ့ဘက်ကိုပဲပြောနေကြတယ်ဝယ်ယူတဲ့ဘက်ကိုကျွန်တော်ကြည့်ကြအောင်ပါဝယ်ယူတဲ့တရုတ်နိုင်ငံကိုအစုံတစ်ခုထိန်းချုပ်ထားဖို့မသင့်ဘူးလားဘယ်လိုပုံစံမျိုးနဲ့ဝယ်ယူသင့်တယ်ဒါနိုင်ငံတကာဆိုင်းကြီးဆန်ညွှန်းနဲ့ကိုင်ကြီးအောင်လိုက်နာဖို့အတွက်ကတရုတ်နိုင်ငံကိုဘယ်လိုဆွဲဆောင်စည်းရုံးနိုင်မယ်ထင်ပါတယ်ခင်ဗျာ
Yeah I mean I think there's a longer term process that needs to happen
Okay ဒါရေရှည်မှာလောက်ရမယ်ကိစ္စပါတရုတ်ဘက်ကဘာလုပ်သင့်တယ်ဆိုတာတဖြည်းဖြည်းနဲ့ပြောယူရမှာပါနောက်ပြဿနာတစ်ရက်ကကြောက်စိမ့်ထုတ်တဲ့ကုမ္ပဏီရန်ရယာဆက်ကြီးတွေဝယ်ယူပါတယ်ဒီရန်ရယာတွေဟာအနောက်နိုင်ငံကုမ္ပဏီတွေကထုတ်လုပ်တာပါဥပမာ American ကုမ္ပဏီတစ်ခုဖြစ်တဲ့ကာတာပီလာကုမ္ပဏီဟာဆိုရင်လေဒီကြောက်စိမ့်တူးတဲ့ရန်ရယာတွေအများအပြားထုတ်လုပ်ပေးနေပါတယ်ဒီရန်ရယာတွေအန်ဒီရဲ့မဖြစ်ရအောင်သူတို့ဘာလုပ်နေသလဲအမေရိကန်အစိုးရကတော့စီးမြင်တွေလုပ်တာတွေ့ရပါတယ်ဒီစည်းကမ်းတွေဟာကာတာပီလာကုမ္ပဏီကိုအကျုံးဝင်စေသလားအကျုံးမဝင်စေဘူးဆိုရင်ဘာကြောင့်လဲဒါမေးစရာတွေပ
ါနောက်တစ်ခုမေးချင်တာကကျွန်တော်တို့အခုပြောနေကြတာကနောင်ကြောက်စိမ့်ထုတ်လာမဲ့လုပ်ငန်းကိုဘယ်လိုကန့်သတ်မယ်ဘယ်လိုလုပ်မယ်ဆိုတာပြောနေကြတယ်အခုကြောက်စိမ့်ထုတ်လုပ်ခဲ့ပြီးလို့ဒီထုတ်လုပ်မှုရရှိခဲ့တဲ့လက်တဆုပ်စာလူတွေရဲ့လက်ထက်မှာရှိနေပိုင်ဆိုင်မှုနိုင်ငံတကာအငွေစင်းမှာအထားတဲ့သ sang thang bang mya zo zo ngwi re ai ngwi re ba lu tin de le ai ngwi re ha pi du lu lu le the ko ya aw ma saung yet tin mu la khna
it's a good question I think it's a question for the new government
da me gung aw de khu ba da ha a so ya a te twe pyatana te ye lo tin ma de a khu lo lo se pyatana ga ba ri phit ni de le so ra ti bo lu wa ba de jama ro di kai sa o sa pi ro tu te tana lou do da ha nai ngan do lyo wet che te ye ba ကျောက်ဆိုင်တူကွင်းကိုဘဲကုမ္ပဏီတွေရထားတယ်လဲဆိုတာတော့လျော့ဝဲကိစ္စဖြစ်နေပါတယ်အခုဘဲကုမ္ပဏီတွေလဲဆိုတာကျမတို့သိလာပါပြီအစိုးရတစ်ကဓာရီကိုစီစစ်ပြီးတော့ရှေ့ဆက်လောက်ရမှာပါသူတို့သဘောပါအခုတော့လူတွေပိုသိအောင်ဖော်ထုတ်ပေးဖို့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ဆက်ဆက်နိုင်ဖို့တိတ်ရေးကြည့်ပါတယ
် Global Witness အနေနဲ့ဒီအစီရင်ခံစာကိုမြန်မာနိုင်ငံမှာသွားပြီးတော့ launch လုပ်ခဲ့တယ်မြန်မာနိုင်ငံမှာစပြီးတော့ထုတ်ပြန်ခဲ့တယ်အဲ့တော့အဲ့လိုထုတ်ပြန်တဲ့အခါမှာရောဒီဟန်တာမှုတွေ
တဲ့ဇုံတရားတွေးခဲ့ရပါသလားခင်ဗျာ well we launched the report in Burma and then we left very soon afterwards
ဒီစီရင်ခံစာကိုမြန်မာပြည်မှာစထုတ်ပြီးပြီးချင်းချက်ချင်းပဲကျမတို့ပြန်ထွက်လာတယ်ဒါမျိုးတိုင်းပြည်ထဲမှာလုပ်ဖို့အရေးကြီးတယ်လို့ထင်ပါတယ်ပြည်တွင်းအဖွဲ့အစည်းတွေအများပြားဟာဒီလိုလုံရင်ပြဿနာတွေ့ရပါတယ်ဖန်တားတာတွေကြုံရပါတယ်ကျမတို့ကနိုင်ငံတကာအဖွဲ့အစည်းဖြစ်လို့အကာအကွယ်တချို့ရရှိပါတယ်ဒေသခံအဖွဲ့အစည်းတွေလည်းဒီလိုလုံပိုင်ခွင့်ရရှိဖို့လိုအပ်ပါတယ်ဒါဟာလည်းအစိုးရအသင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းကလှုံ့ဆော်ပေးရမယ်ကိစ္စတည်းရပါ
နောက်ဆုံးမိကျင်တာကဒီအစီရင်ခံစာကိုပြုစုဖို့သုတေသနလုပ်တဲ့အခါမှာအခုပြောခဲ့တဲ့ဒီကြောက်စိမ့်လုပ်ပိုင်ခွင့်ရထားတဲ့ဇူရီနဲ့ရောဆက်သွယ်ဖို့ကြိုးစားခဲ့ပါသလားဆက်သွယ်ခွင့်ရရခဲ့ပါလားခင်ဗ
ျ Yes so we've contacted everybody in the report
ကြိုးစားတာပေါ့ရှင်အစီရင်ခံစာမှာပါတဲ့ဇူရီနဲ့တွေ့ဖို့ဆက်သွယ်ပါတယ်တချို့ကလက်ခံတယ်တချို့ကလက်မခံဘူးတေဇာကုမ္ပဏီကသူတို့ကြောက်စိမ့်လုပ်ငန်းနဲ့ပတ်သက်တဲ့အချက်လက်တချို့ပေးတယ်ဥပိုင်ကလည်းအချက်လက်တချို့ပေးပါတယ်ဒါဟာကောင်းမွန်တဲ့အစပြုမှုတွေပါဦးတန်းရွှေမိသားစုကတော့လုံးဝလက်မခံပါဘူးဒါကိုကြည့်ရင်အလားအလာကဘလို့အခက်ခဲရဘယ်ဟာဆိုတာခံမနိုင်ပါတယ်အစိုးရကလည်းအချက်လက်တချို့ကိုစီစစ်ပေးပါတယ
်လာမယ့်အစိုးရအစ်အတွက်စိန်ခေါ်မှုတရက်ဖြစ်မဲ့အရေးကိုဦးကျော်စန္ဒရဲ့တွေ့ဆုံမေးမြန်းခန်းထဲမှာကြားခဲ့ရတာပါရှင်ခုတော့မနေ့ဖြန်ည9နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါတို့ရရှင်များရှင်ရွေးကောက်ပွဲမှာနိုင်ရထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဒေါ်ဆန်းစုကြည်ဟာအစိုးရတက်ကိုဦးဆောင်ဖို့ရှိနေပါတယ်။အခြေခံဥပဒေအရသမ္မတဖြစ်ခွင့်မရှိပေမဲ့သမ္မတထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါ်ဆန်းစုကြည်ကိုတိုင်းပြည်ခေါင်းဆောင်အဖြစ်သောရရှင်တို့အနေနဲ့ဘယ်လိုယာရုတာဝန်မျိုးကိုယူဆချင်ကြပါသလဲ။လက်ရှိနိုင်ငံရေးအခြေအနေအရဘယ်လိုယာရုတာဝန်မျိုးကအသင့်တော်ဆုံးဖြစ်နိုင်မယ်လို့ထင်ကြပါသလဲဆိုတာကိုတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တရရည်လိုက်စီစဉ်ကကြိုဆိုပါရစေ VOA ရဲ့တရရည်လိုက်ဆွေးနွေးခန်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညပိုင်းတွေမှာထုတ်လွှင့်ပေးနေပါတယ်ပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရစေခုတော့လူထုတော်အမားရဲ့နှစ်တရားပြည့်မွေးနေ့အထိမ်းအမှတ်ဖြစ်အစီအစဉ်တစ်ခုကိုတင်ဆက်ချင်ပါတယ်2008ခုနှစ်ကကွယ်လွန်သွားခဲ့တဲ့မန္တလေးမြို့ကစာရေးဆရာသတင်းစာဆရာမကြီးလူထုတော်အမားရဲ့နှစ်တရားပြည့်မွေးနေ့အခမ်းအနားမန္တလေးမြို့မှာကျင်းပပါရယ်ဒီလိုမွေးနေ့ရပြည့်အခမ်းအနားကျင်းပနေချိန်ဟာလူထုတော်အမားနှစ်ပေါင်းများစွာစောင့်စားခဲ့တဲ့အပြောင်းအလဲနဲ့ငြိမ်းချမ်းရေးရည်မှန်ချက်တွေလက်တွေ့အကောင်အထည်ပေါ်တော့မလားမျိုးလင်းချက်တွေမြန်မာနေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်လူထုတော်အမားမကလွယ်လူထုတော်အမားမကွယ်လွန်ခင်လှပိုင်းအလိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့တဲ့ပြောကြားချက်တချို့ကိုစုစည်းပြီးတော့ကိုသိန်းထိုက်ဦးကတင်ပြထားပါရရှင
်မွေးနေ့အနေဖြင့်က92နှစ်ပြည့်မှာကွာအဲ့ဒါဘာမှခံအနာနာလောက်တာမရှိပါဘူးကွာနော်နှစ်တိုင်းလိုပါပဲဘုန်းကြီးကျောင်းဆွန်ကျင်းမှာပါ
2008ခုနှစ်နိုဝင်ဘာလ28ရက်နေ့လူထုတော်မှာရဲ့90နှစ်ပြည့်မွေးနေ့မတိုင်ခင်တည်းရဲ့လူသူနဲ့ဆက်သွယ်စကားပြောဖြစ်ခဲ့တဲ့အချိန်နောက်နေ့ကြောက်ရွံ့မဲ့သူ့မွေးနေ့အကြောင်းပြောသွားခဲ့တာပါအဲ့ဒီမွေးနေ့ခန္ဓာဟာလူထုတော်မှာတက်ရှိတင်ရှားရှိနေခဲ့တဲ့နောက်ဆုံးမွေးနေ့ခန္ဓာလည်းဖြစ်ပါတယ်သူ့မွေးနေ့ဆိုရင်သူ့ကိုချစ်တဲ့သူသူ့စာတွေကိုတန်ဖိုးထားတဲ့သူတွေမန္တလေးမှာစုံတွေ့လေရှိတဲ့ဆင်လာကြောင်းဧသည်ရီရောစုံမြည်လားလို့မေးပြခဲ့ပါလေ
ဧသည်ရီရောက်တဲ့တော့ရောင်ငါမိတ်ဆွေတွေလေမေရလေးအများမေတ္တာစေရနာနဲ့ အခုလိုအသက်ရှည်တယ်လို့ဆိုပြီးမရဝမ်းပါနေပြီးသာဓုခေါ်နေပါတယ်
1915ခုနှစ်နိုဝင်ဘာလ29ရက်နေ့ကမွေးဖွားခဲ့သူမွေးချင်း12ယောက်ထဲကစတုဒ္ဓသမီးငင်းနမေအမလူထုတော်မဟာဗုဒ္ဓသာသနာငဃအကျောင်းအမျိုးသမီးနေရှင်ရဲ့အကျောင်း ABM American Baptist Mission School မန္တလေးဘုအမျိုးသားအကျောင်းနဲ့မန္တလေးဥပိ္ပဇာကောလိပ်တွေမှာငယ်စဉ်ကပညာစီပူးခဲ့သူပါ1936ခုနှစ်ရန်ကုန်တက္ကသိုလ်မှာကျောင်းတက်ခဲ့တဲ့အချိန်ဒုတိယကျောင်းသားတပိတ်ကြီးမှာပါဝင်ရင်းနေချက်ဆန့်ကျင်ရေးမြို့သားလူမျိုးရေးတိုက်ပွဲတွေကြားအင်းရဆောင်သဟာရနဲ့စာဖတ်အသင်တွင်းမှုအမားတပိတ်မောက်ကျောင်းသူအမားရဲလို့လူသိများလာခဲ့ပါတယ်ဒေါ်မာနဲ့ပတ်သက်လို့2013ခုနှစ်ကကွယ်လွန်ခဲ့တဲ့စာရေးဆရာကဗျာဆရာကြီးဒဂုံတာယာကအခုလိုပြောခဲ့ပူပါတယ
်1935 36ပေါ့လေကျောင်းသားတပိတ်အဲ့ဒီမှာစတင်ပြီးတော့ဒေါ်မာကိုကျွန်တော်မြင်ဘူးလားလားအဲ့ဒီအချိန်တုန်းကကျွန်တော်ကဆယ်လမ်းကျောင်းမှာရှိပါတယ်။ဂျူလီဟောမှာကျင်းပတယ်။ဗမာနိုင်ငံလုံးဆရာတော်မများတက်မကဖွဲ့စည်းတဲ့နေရာကဒေါ်မအစူတက်တင်တယ်။အဲ့ဒါစာတူတူတာပဲ
။1938ခုနှစ်မှာ Morris College ရေးတဲ့ Trials in Burma ကိုမြန်မာပြည်တွင်စစ်ဆေးခဲ့သောမူခင်များဆိုတဲ့ခေါင်းစဉ်နဲ့ဒေါ်မဘာသာပြန်ခဲ့ပါတယ်။1939ခုနှစ်မှာကြီးပွားရေးလူထုဦးလာနဲ့လက်ထပ်ခဲ့ပြီးတဲ့နောက်1945ခုနှစ်လူထုဂျာနယ်ထုတ်ဝေတဲ့အခါလက်ထောက်အယ်ဒီတာနောက်1946ခုနှစ်လူထုသတင်းစာထုတ်ဝေတဲ့အခါမှာအယ်ဒီတာအဖွဲ့ဝင်ဖြစ်လာခဲ့ပါတယ်။သတင်းစာဆရာစာရေးဆရာတယောက်အနေနဲ့အစိုးရအုပ်ချုပ်သူဆက်ဆက်ရဲ့အညိုညင်းတွေခံခဲ့ရသလိုခင်ပွင့်ဖြစ်သူလူထုဦးလာပုံမှန်၅နဲ့ဖန်ခံခဲ့ရတဲ့ချိန်တွေမှာလည်းလူထုသတင်းစာခေါင်းကြီးတွေကိုတာဝန်ယူရေးသားခဲ့ပါတယ
်။မေလို့ခေတုံးကလေပြည်သူတွေဘက်ကရပ်တည်တဲ့သတင်းစာမှန်ရင်နော်ပြည်သူတွေမှာဘာဖြစ်နေလဲဘာတွေလိုအပ်နေလဲဘာတွေခံစားနေရလဲအဲ့ဒါတွေကိုအကုန်လုံးဖော်ထုတ်ရေးသားခွင့်ရှိတယ်ပြီးတော့ဘယ်လိုလုပ်ပေးပါနော်ဘယ်လိုဆောင်ရွက်ပေးပါဆိုတာလဲအကျဉာဏ်ပေးခွင့်ရှိတယ်အခုဒါမျိုးတွေရေးလို့မှမရပဲ
လူထုသတင်းစာတိုက်ရဲ့သမိုင်းကြောင်းတွေကပဲလူထုတော်အမားတို့မိသားစုသမိုင်းမန္တလေးရဲ့သတင်းစာသမိုင်းနဲ့အမျိုးသားလူမျိုးရေးငင်းချမ်းရေးလှုပ်ရှားမှုသမိုင်းလို့ခိုင်နိုင်ပြောကြတာတွေရှိပါတယ်။1949ခုနှစ်ကဆိုရင်လူထုသတင်းစာနဲ့ကြီးပွားရေးပုံနှိပ်ဆက်တွေရှိတဲ့အဆောက်အုံကိုဖောက်ခွဲတိုက်ခိုက်ခံခဲ့ရဘူးပါလေ။ခင်ဗျားဖြစ်သူအပြင်သူကိုယ်တိုင်လည်းထိန်းသိမ်းခံခဲ့ရတာတွေရှိသလိုသတင်းစာတိုက်ချိတ်ဖိတ်ခံခဲ့ရတာတွေဗမာပြည်ကွန်မြူနစ်ပါတီကိုတော်ခုခဲ့တဲ့အကြီးဆုံးသားကုဆိုးဝင်းတော်ထဲမှာပဲကွယ်လွန်သွားခဲ့တဲ့သမိုင်းကြောင်းတွေလည်းရှိခဲ့ပါတယ်။မြန်မာပြည်လွတ်လပ်ရေးရပြီးခီးချက်မှာမိသားစုတွေကွဲကွဲပြားပြားဖြစ်ခဲ့ပေမဲ့ခန္ဓာရည်အပြည့်နဲ့မမမမရက်ခဲ့သူအဖြစ်ဂုံပြုတ်ခံခဲ့ရတဲ့စာရေးဆရာသတင်းစာဆရာမျိုးသမီးကြီးကိုသူ့ဘဝမှာဘယ်အချိန်တွေပျော်ခဲ့ဘူးသလဲလို့မေးကြည့်မိပါတယ
်။မေးပြန်စဉ်းစားကြည့်တော့လေခိုးသတင်းစာထုတ်နေတော့ငါများနဲ့စိတ်ချမ်းသာလားမပြောလားဘူး
။1964ခုနှစ်မှာပြည်သူချစ်သောနုပညာသင်များစာအုပ်နဲ့စာပေဘိမှန်နုပညာစာပေစုကိုလူထုတော်မှရရှိခဲ့ပါတယ်။သတင်းစာဆီယာမတူအနေနဲ့ဆိုဗီယက်ရုရှား၊ချက်ကိုစလိုဗေးကီးယားအရှေ့ဂျာမနီတရုတ်နိုင်ငံတွေကိုတွားရောက်လေ့လာခဲ့ပူးပါတယ်။ဆိုရှယ်လစ်တိုင်းပြည်များသို့ဆိုတဲ့စာအုပ်မျိုးအပြင်အဲဂါစနိုရေးသားတဲ့ The Other Side of the River ကိုဘဝချင်းမတူသည့်တရုတ်ပြည်ဆိုပြီးဘာသာပြန်ခဲ့တာတွေရွှေတောင်းတောင်ဆောင်းပါးတွေနဲ့ဆရာကြီးသခင်ကိုရောမိုင်းစာအုပ်ထုတ်ဝေခဲ့တာရတနာဘုံမန္တလေးကျမတို့မန္တလေးဆိုတဲ့စာအုပ်မျိုးတွေထိုင်းဝိထုတို့တွေနိုင်ငံတကာဆောင်းပါးတွေအများပြားရေးခဲ့ပါတယ်ဒေါ်မာသတင်းစာဆရာမကြီးတယောက်အနေနဲ့တိုးတက်တဲ့နိုင်ငံရေးယူဆရှိသူလူထုဘက်ကရပ်တည်ပြီးအတိုက်အခံဖြစ်အမြဲတစေရပ်တည်ခဲ့သူလို့သူနဲ့နီးစပ်သူတွေပြောလို့ရှိပါတယ်1988ခုနှစ်ကဆိုရင်ခင်မွန်းဖြစ်သူလူထုဦးလာတားကိုငိမ့်ချန်းတို့နဲ့တစ်ချိန်တည်းသူကိုယ်တိုင်တနစ်ကျော်ထိန်းသိမ်းခံခဲ့ရဘူးပါတယ်အာရဗန်ဒီဘက်ကလုံမချခဲ့တဲ့အတွက်သူ့စာတွေကိုပိတ်ပင်ဖြတ်တောက်တာဓာတ်ပြစ်တာတွေအချင်းချင်းခံခဲ့ရဘူးပါလေ။သူမကွယ်လွန်ခင်လာပိုင်းလူ2009ခုနှစ်နိုဝင်ဘာလဝန်းကျင်ကမြန်မာနိုင်ငံအစိုးရတုတ်သတင်းစာတွေမှာသူ့ကိုဝေဖန်ထုတ်တဲ့ဆောင်းပါးတချို့ဖော်ပြနေခဲ့တဲ့အချိန်မှာအဲ့ဒီအချိန်ကစစ်အစိုးရကိုဝေဖန်သူတွေနှိရှိထောင်တန်းတွေကြားခံခဲ့ရတဲ့အချိန်မို့သူ့ကိုဘာကြောင့်မဖမ်းဘူးလို့ထင်သလဲအထင်းသိမ်းခံရမှာကိုမစိုးရိမ်ဘူးလားလို့မေးချင်မိပါလေ။
yo no hay un programa la la me me ya plaga chila yo la la le como tu a mai la mai na ma me si do ve ai de de ya mo pa na tin na ve
kbya sia maung thi khan ga ro a me ya pin le ba လူထုကတော့လော်ခတ်နေတဲ့လေတွေပါလို့ပြည်သူချစ်တော်တရေကောင်းကဗျာမှာတင်စားခဲ့ဘူးပါတဲ့နိုင်ငံရေးခီးချက်မှာတားသေးလင်းဆုံးခဲ့ပေမဲ့ဘဝကိုရှုံးမပေးခဲ့သူယုံကြည်ရဖို့ခက်ခဲမှမှရက်တည်သူတယောက်ဖြစ်တခြားကဗျာဆရာကြီးစာရေးဆရာတွေကလည်းဒေါ်အမောင်ကိုခုံပြုခဲ့ပါတဲ့ဒါပေမဲ့လည်းမိသားစုဘဝတွေကွဲကွဲပြားပြားနှိမ့်ရှိထောင်တန်းတွေနဲ့ပေးဆက်မှုတွေတက်တဲ့ဆယ်စုနှစ်ချီဖြတ်တန်းခဲ့တဲ့ဒီမိုကရေစီခီးမှာမြန်မာပြည်အတွက်မျှော်လင့်ချက်ရှိပါသေးသလားဆိုပြီးသူမကွယ်လွန်ငယ်လာပိုင်းလူကမေးချင်မိပါတယ
်။အကောင်းဘက်ကတော့မင်းမျှော်လင့်နေမင်းတို့တစ်ခုပြောင်းလဲတော့ဖြစ်ခံနေပြီလို့လေ။ဒါပေမဲ့အဲ့ဒီဟာဒီတိုင်းနိုင်ကြီးတော့ဖြစ်လာမှာမဟုတ်ဘူးသားလောက်ကြရအောင်ပါပဲ။အဲ့တော့ဒုဗမာတွေအချင်းချင်းနော်နားလည်မှုနဲ့လက်တွဲပြီးတော့ရောက်တော့ဒင်းကြီးခံပြီးတော့သွားကြရမှာပဲလို့မင်းပြောအောင်မိတာပဲ
တခါကလူလူတော်မှပြောခဲ့ဘူးတဲ့စကားတွေပါ2008ခုနှစ်ဧပြီလ9ရက်အသက်93နှစ်ရွယ်မှာလူလူတော်မှကွယ်လွန်ခဲ့ပါတယ်သူချစ်တဲ့မန္တလေးသူတံပိုးထားခဲ့တဲ့စားပေးသူမျှော်လင့်ခဲ့တဲ့မြန်မာပြည်ရဲ့အနာဂတ်အားလုံးကိုဆွန်သွားခဲ့ပါတယ်မန္တလေးရဲ့ရင်ကျေးမှုခံတဲ့တံပိုးထားမှုတတိုင်းကြီးတစ်ချက်ပြိုကျသွားခဲ့တဲ့အချိန်လို့တောင်ကြပြဆရာတချို့ကခိုင်နိုင်တင်စားခဲ့ပါလေအခုသူ့ရဲ့မွေးနေ့နှစ်တရာပြည့်ခမ်းနားကြီးကျင်းပနေပါတယ်သူနှစ်ပေါင်းများစွာဆောင်စားခဲ့တဲ့စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့အပြောင်းအလဲတွေမြန်မာပြည်အတွက်တကယ်ပေါ်လာလိမ့်မလားမျှော်လင့်ချက်တွေမြန်မာနေချိန်နဲ့လဲတိုက်ဆိုင်နေပါတယ်ခင်ဗျာ
လူထုတော်အမရဲ့မွေးနေ့နှစ်တရာပြည့်ခမ်းနားအဖြစ်ကိုသိန်းထိုက်ဦးကစူးစီးတင်ဆက်သွားတာပါရှင် VOA ကနေကဏ္ဍပေါင်းစုံကိုထုတ်လွှင့်ပေးနေပါတယ်ကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပို့ပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာလိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်။နောက်2နာရီကြာည9နာရီအစီအစဉ်မှာတော့နောက်ဆုံးရသတင်းတွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါသေးတယ်ရှင်။ VOA ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။အခုကြန့်ရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင်။
စီးရီးယားနိုင်ငံက IS စစ်သွေးကြွတွေနဲ့တခြားအစွန်းရောက်အုပ်စုတွေနဲ့ပတ်သက်တဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေကိုဖလှယ်သွားဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သဘောတူညီမှုရခဲ့တယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်ကပြောပါရယ်ဒီသဘောတူညီချက်ကြောင့်လေကြောင်းတိုက်ခိုက်မှုတွေလုပ်ရမှာပိုထီအောင်နိုင်ပါတယ်ဘယ်သူတွေကိုပြစ်မှတ်ထားတိုက်ခိုက်မလဲဘယ်သူတွေကိုအန္တရာယ်မရှိအောင်လုပ်မလဲဆိုတာနဲ့ပတ်သက်လို့အချက်အလက်တွေဖလှယ်သွားမှာဖြစ်တယ်လို့ကြာသပတေးနေ့ကရုရှားသမ္မတပူတင်နဲ့မော်စကိုမှာတွေ့ဆုံပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမရအွန်လိုင်းကပြောသွားတာပါအရေးကြီးတာကတော့ IS တွေလိုအကြမ်းဖက်သမားတွေကိုတိုက်ခိုက်ပြီးဒီအကြမ်းဖက်သမားတွေကိုတိုက်ခိုက်နေတဲ့တပ်ဖွဲ့ဝင်တွေကိုတော့မတိုက်ခိုက်မိဖို့အတွက်သဘောတူညီခဲ့ကြတာလို့သမရအွန်လိုင်းကပြောပါရယ်နိုင်ငံပေါ်အကြမ်းဖက်တိုက်ခိုက်ဖို့ကြံစီရဲဆိုတဲ့တန်တရားနဲ့မနေ့ကဖမ်းဆီးထားတဲ့မျိုးသားနှစ်ဦးကိုဂျာမနီရဲတွေကဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်အစ္စလမ်ယဉ်ကျေးမှုစင်တာကိုဝင်ရောက်စီးနှင်ပြီးနောက်ဘာလင်မြို့အပြင်ဘက်မှာအဲ့ဒီလူနှစ်ဦးကိုဖမ်းဆီးခဲ့တာဖြစ်ပြီးသူတို့ကိုဆက်ဖမ်းထားဖို့လုံလောက်တဲ့အကြောင်းပြချက်မရှိတာကြောင့်ရဲတွေကဒီကနေ့မှပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့မီဒီယာတွေကပြောကြားခဲ့ပါတယ်။ Roman Catholic ဘာသာဝင်ရဲ့အကြီးအကဲပုပ်ယဟန်မင်းကြီး Francis ကလူမျိုးနွယ်စုအလိုက်အစွဲထားမှုကိုရှောင်ကျဉ်ဖို့နဲ့အစဉ်စဉ်စားစားရွေးချယ်မှုပြုလုပ်ဖို့ကံညာလူငယ်တွေကိုတိုက်တွန်းခဲ့ပါတယ်။တောင်းနဲ့ချီတဲ့ငယ်ရွယ်သူ African လူငယ်တွေကိုကံညာနိုင်ငံကကစားရနီအားကစားရုံမှာပုံရင်ဟမင်းကအခုလိုပြောသွားခဲ့တာဖြစ်ပါတယ်2013ခုနှစ်အတွင်းစံစာဖြတ်သိမ်းရေးဆန္ဒပြတောင်းဆိုခဲ့တဲ့လူခွင့်လှုပ်ရှားသူ3ဦးကိုတရုတ်အစိုးရကပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်ဂေါင်ဖိုင်ရှင်ကိုထောင်ဒဏ်6နှစ်ချမှတ်ခဲ့တဲ့အပေါ်အန်အော်ဒေါ်သာထွက်မိရဲ့လို့သူ့ရဲ့ရှေ့နေဇော်လီကပြောပါတယ်ဒါအပြင်သူ့အမှုတွေကိုဒီကနေ့အမှုမစ်စစ်ခင်လေးမှာတင်တခြားရာဇဝတ်မှုတွေနဲ့ထပ်ပြီးတော့ဆွဲချက်တင်ခဲ့တယ်လို့လည်းသူကပြောပါတယ်စကိုင်းတိုင်းမော်ယာမြို့နယ်အနောက်မြောက်ဘက်52ကီလိုမီတာကွာဝေးမှာ9.5ပြင်းအားရှိတဲ့ငလျင်ဒီကနေ့မနက်အစောပိုင်းကလှုပ်ခတ်သွားတယ်လို့အမေရိကန်ဘူမိတိုင်းထွေဌာနကထုတ်ပြန်ပါတယ်။မြေအောက် 22.42 ကီလိုမီတာကိုဗိုလ်ပြူပြီးဒေသစံတော်ချိန်မနက်တနားကြီးခွဲလောက်မှာလှုပ်ခတ်သွားတာဖြစ်ပါတယ်ခင်ဗျာ။
တောက်ကြနေနောက်ဆုံးရသတင်းချင်းချက်ကိုကိုအောင်ကပြောပြပေးခဲ့တာပါရှင်။ဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Spinan ဖြစ်ပါတယ်။ VOA American အသံညနေဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00ထိလိုင်းတိုမီတာ7925ရိုးကနေအသံလွှင့်ပေးခဲ့တာပါ။ဒီကနေ့ည9:00-10:00ထိထုတ်လွှင့်မဲ့စီစဉ်မှပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ။တောတာရှင်များနဲ့တကောက်မြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနန်းလောပါ
This program has come to you from the Voice of America, Washington.